Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်နဲ့ရောဖီဝီအမေရိကန်တန်ကားနေ၂၀၂၀ဇူလိုင်လ၁၈ရက်စနေနေ့မနက်ခင်းစီစဉ်လေးကိုမြန်မာစံနှုန်းချိန်မနက် ကိုရိုနာဗိုင်းရပ်စ်ဟာပိုမိုတင့်ကျပ်တဲ့ကန့်သတ်မှုတွေချထားဖို့အကြံပေးထားတယ်။သမ္မတအင်ဗျူကိုရိုနာဗိုင်းရပ်စ်ဟာအတုပ်ဖွဲ့ရဲ့မထုတ်ပြန်ရသေးတဲ့အစီရင်ခံစာထွက်နေချိန်မှာပဲအမေရိကန်မှာဒီရောဂါအကူးဆက်ခံရသူကနေ့စဉ်တိုးနေပြီးတောက်ကြနေမှာတော့အကူးဆက်ခံရသူ၃၀မှ၆၀ကျော်နဲ့ကမ္ဘာမှာအများဆုံးအကူးဆက်ခံရကြောင်း ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဟုန်လို့မြင့်တက်လာတဲ့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးမယ့်အစီအစဉ်တွေလျှော့ချရက်ဆိုင်ကိုအကြံပေးထားတာပါ။ပြီးခဲ့တဲ့သတင်းပတ်သေးလူဦးရေတသိန်းမှလူတရာကျော်အကူးဆက်ခံရမှုရှိတဲ့ပြည်နယ်တွေကိုအနည်းအောင်ဆုံးဖြစ်နေဖော်ပြထားပြီးအဲ့ဒီထဲမှာဖလော်ရီဒါတောင်ကယ်ရိုလိုင်းနာနဲ့တက်ဆတ်ပြည်နယ်တွေပါဝင်ပါတယ်။ဒီအစီအစ ောက်ကတန်းကြောက်ကပါတလွှားအကုဆက်ခန်းသူ73တန်းကျော်နဲ့တေဆောင်းအသူတန်းတဝက်ကျော်ရှိနေပြီးကပါအနှံ့ဒီယောဂတန်းကိုခန်းစားနေကြတဲ့အထက်မှာအကာအကွယ်မဲ့ဖြစ်နေတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကတော့အချိန်နဲ့ပိုးပြီးဆိုးနေတာကြောင့်သူတို့ကိုအကူအညီပေးဖို့ရန်ပုံငွေဒေါ်လာ10ဘီလီယံလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကမ္ဘာတဝန်းမှာငတ်မုတ်ခေါင်းပါတဲ့ဘေးကြုံရသူအရေအတွက်ဟာတိုးလာနေပြီးဒီနှစ်ကုန်လမှာဆိုတန်ပေါင်း290လောက်ထိဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးပြောခွင့်ရဂျန်စ်လတ်ကပြောပါတယ်။
No one on this planet will be safe from the virus till everyone is safe from it.
You right, the virus and the mechanism မချင်းဒီကဘာမှာဘယ်သူမှ virus and the နဲ့ပတ်သက်ပြီးစိတ်ချမှာမဟုတ်ဘူးလို့ပြောတော့တာပါ။ March လထဲမှာ COVID-19 နဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်အတွက်အလှူငွေဒေါ်လာ1ဘီလီယံထည့်ဝင်ချဖို့ပန်ကြားခဲ့တာပါ။ May လထဲမှာတော့ကုလသမဂ္ဂကရန်ပုံငွေဒေါ်လာ 6.9 ဘီလီယံလိုအပ်ကြောင်းပြောကြားခဲ့တာဖြစ်ပြီးအခုပန်ကြားမှုကတတိယမြောက်ဖြစ်ပါတယ်။ COVID-19 ကာယောဂါကြောင့်ထိခိုက်နေမှုတွေပြန်လည်ထူထောင်နေအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာ Belgium နိုင်ငံ Brussels နဲ့မှာတောက်ကြနေကတွေ့ဆုံကြပါတယ်။ EU budget နဲ့ COVID-19 ကာယောဂါပြန်လည်ထူထောင်ရေးရန်ပုံငွေဖြစ်နေမကြုံစဖို့လိုအပ်နေတဲ့ဒေါ်လာ 1.1 trillion အတွက်ဘလို့ထည့်ဝင်ကြမယ်ဆိုတော့ကိုညှိနှိုင်းဆွေးနွေးကြမှာဖြစ်တာကြောင့်တိတ်ကိုခိတ်ခဲမယ်လို့ EU အထက်ကျဥက္ကဋ္ဌဂျာမနီနိုင်ငံကဝန်ကြီးချုပ်အန်ဂလာမာကာကမျှော်လင့်ထားတာပါအခုလိုအရေးပေါ်ဆွေးနွေးကြဖို့ဖြစ်လာတာကြောင့်ကိုရိုနာဗိုင်းရပ်စ်မကူးစက်အောင်ကာကွယ်မဲ့ဗီဒီယိုတစ်ဆင့်ဆွေးနွေးပွဲမလုပ်တော့ဘဲကိုယ်တိုင်ပြစ်ဆုံတဲ့ဆွေးနွေးပွဲကျင်းပကြတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆင်းတဲ့ကုသရေးဆိုင်အချက်လက်တွေခိုးယူဖို့အတွက်ရုရှားကကြိုးစားနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေရှိနေတဲ့ကြားကပဲအောက်ဆော့တက္ကသိုလ်နဲ့လက်တွဲပြီး COVID-19 ကာကွယ်ဆေးထုတ်ဖို့လုပ်နေတယ်AstraZeneca ကုမ္ပဏီနဲ့ယာယီသဘောတူညီချက်ရဖို့ရုရှားကမျှော်လင့်ဆဲဖြစ်ကြောင်းရုရှားရဲ့ RDIF ယင်းနှိမ့်နှောင်မှုဆိုင်ရာရန်ပုံငွေအဖွဲ့အကြီးကဲ Kirill Dmitriev က Reuters သတင်းဌာနမေးမြန်းခန်းမှာပြောပါတယ်ဗြိတိန်ရဲ့ကာဝယ်ဆေးကိုရုရှားမှာထုတ်လုပ်ဖို့အတွက်ဒီဆေးကုမ္ပဏီနဲ့ကနဦးသဘောတူညီချက်တွေရထားပြီးဖြစ်တယ်လို့ဒီတောက်ကြနေမှာတော့သဘောတူညီချက်အပိတ်သက်ရနိုင်တဲ့အခြေအနေကိုရုရှားပေါ်မှာဆွဆွဲနေမှုတွေဟာမမှန်ကန်ကြောင်းနဲ့ဒီကာဝယ်ဆေးဆိုင်ရာအချက်အလက်တွေကိုရုရှားကခိုးယူဖို့မလိုကြောင်းပြောဆိုခဲ့တာပါ။အနောက်နိုင်ငံတွေကကုမ္ပဏီတွေနဲ့သုတေသနဌာနတွေစီကအချက်အလက်တွေကိုခိုးယူဖို့စိုက်ဘာဖောက်ထွင်းမှုတွေအကြီးအကျယ်လှုပ်ဆောင်နေတာရဲ့နောက်ွယ်မှာရုရှားရှိနေတယ်လို့ဒီဖောက်ထွင်းမှုတွေဟာဖေဗရူလီလကနေစတင်ခဲ့ပြီးအခုထိလည်းလှုပ်ဆောင်နေသေးတယ်လို့ American Britain နဲ့ Canada အရာရှိတွေကဆွဆွဲထားကြတာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင်
VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရေမတုံးကဆက်လက်ကြီးညာပေးသွားပါမယ်။ရေပြည်တံဆူဆူရောခံရတဲ့အာရှနိုင်ငံတွေကိုကုလသမဂ္ဂအဖွဲ့ကအကူအညီပေးနေတဲ့အထက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကရေပြည်တည်မိသားစုတွေကိုကူညီဖို့ကုလသမဂ္ဂဗဟိုရေးဘော်အခြေအနေတုံ့ပြန်ရေးရမုံငွေအဖွဲ့ CERF ကကုလသမဂ္ဂအဖွဲ့စည်းတွေကိုတနဦးထောက်ပံ့ငွေ American Dollar 5.3 သန်းပေးထားပြီးလို့ကုလသမဂ္ဂအဖွဲ့ပြောခွင့်ရ Fahrenheit ကပြောပါတယ်။လူတက်တက်သမား4သန်းလောက်ရေပြည်တံခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက KNM အားလုံးရဲ့ထောက်ပံ့လောက်လာမယ့်တရက်ပတ်တွေတဲ့ရေပြည်တံခံရလိမ့်မယ်လို့ခမန်းထားပြီးကုလသမဂ္ဂအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအထောက်ပံ့ပေးနေတယ်လို့လည်း Fahrenheit ကပြောပါတယ်။ဒီနိုင်ငံမှာလည်းဇွန်လကစပြီးမိုးကြီးနေတာကြောင့်ပြည်내28ပြည်내မှာလူ38တန်းရေပြည်တံခံရပါတယ်။ဒီအစိုးရကနိုင်ငံတကာအကူအညီကိုတောင်းခံထားတာမရှိသေးပေမဲ့ကုလသမဂ္ဂအနေနဲ့လိုအပ်ရင်ကူညီဖို့အသိရှိတယ်လို့လည်းကုလပြောခွင့်ရဟက်ကပြောပါတယ်။ရေကြီးတာနဲ့မြေပြိုတာကြောင့်ဒုတိယကျောတည်ဆုံးခဲ့ရတဲ့နီပေါ်နိုင်ငံမှာတော့ဝေးလံခေါင်ဖျားတဲ့ဒေသတွေမှာမြေပြိုမှုတွေကကစားလုပ်ငန်းတွေကိုနှောင့်နှေးစေခဲ့ရကြောင်းမုတ်တုံရသည့်ကျိုတည်ပြည်စည်းလုပ်ငန်းတွေနောက်ထပ်လုပ်ဖို့ဆွေးနွေးနေပြီးနီပေါ်နိုင်ငံတွင်ကအကူအညီလိုအပ်နေသူတွေအတွက်ကုလသမဂ္ဂကအကူအညီထပ်တိုးပေးဖို့အသိသိရှိနေတယ်လို့လည်းကုလပြောခွင့်ရဖာရန်ဟက်ကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စိုက်ဖြစ်ရေးကိုလူလူလှုပ်ရှားမှုအပြင်နဲ့စ조사လုပ်ဆောင်နေတယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတောက်ချာနေကပြောပါတယ
် The COVID-19 pandemic has severely tested the resilience of all nations
COVID-19 ကရောဂါကနိုင်ငံအားလုံးရဲ့ခံနိုင်ရည်စွာကိုပြင်းပြင်းထန်ထန်ဆန်းသတ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အစိုးရနဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးရောဂါတိုက်ဖျက်ရေးကိုလူ့လူရှားမှုပုံသဏ္ဍာန်အဖြစ်စ조사လုပ်ဆောင်နေပါတယ်လို့ဝန်ကြီးချုပ်မော်ဒီကဗီဒီယိုကတင်ပြလုပ်တဲ့ကုလသမဂ္ဂစီးပွားရေးလူမှုရေးကောင်စီ ECOSOC အစီအစဉ်ဆွေးနွေးပွဲမိန့်ခွန်းပြောကြားတော့ထက်သိမ်းပြောသွားတာဖြစ်ပါတယ်။အိန္ဒိယမှာမနေ့တောက်ကြနေ့အထိ COVID-19 ရောဂါကူးစက်သူတသန်းကျော်ရှိပြီးအမေရိကန်နဲ့ဘရာဇီးနိုင်ငံပြည်ရဲ့ကမ္ဘာမှာအိန္ဒိယနိုင်ငံကရောဂါကူးစက်မှုနှုန်းတတိယအများဆုံးနိုင်ငံဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတင်းမြို့ကြီးတွေမှာသာမကဘဲချင်းလက်ဒေသတွေနဲ့မြို့ငယ်တွေမှာပါရောဂါကူးစက်ပြန့်ပွားလာတဲ့အတွက်ကူးစက်မှုနှုန်းမြင့်တက်လာတာလည်းဖြစ်ပါတယ်။ကျောင်းနိုင်ငံတိဘက်ဒေသကထွက်ပြေးတင်းရှောင်ပြီးအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့တိဘက်လူမျိုးတချို့မနေ့ကဇူလိုင်လ18ရက်နေ့တောက်ကြနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာတရားမျှတမှုနေ့မှာတရုတ်ဆွေဆက်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမြောက်ဘက်တောင်တန်းဒေသဒါရမ်ဆလာမြို့မှာအခြေချနေထိုင်နေကြသူတိဘက်လူမျိုးတွေကတိဘက်ဒေသအပါအဝင်ဟောင်ကောင်နဲ့အရှေ့တာကစ္စတန်ဒေသတွေမှာတရုတ်ကွန်မတီဆိုရရဲ့ရက်ဆက်တန်းကြုံမှုတွေကိုထုတ်ဖော်ပြောကြားခဲ့ပါတယ်။
Countries like Tibet, Hong Kong, and the
Tibetan season is chakku laga. Tibet ye yeset chanchou de ochomu awma. Tibet, Hong Kong ne achi takke sanai ngani. Lukku yin ne lalak khwin ne yin san khan ya ba de. Da chang Tibet sok tha lwa petition da chang go lamat thou bi. Yi de li ma shi de tai yong alo go pipu twa ba me lo. Tibet lu ngai congress apwe ga Gompo Dongdok ka pyo ba de.ရင်းကျက်တဲ့လွမြောက်ရေးလို့ခေါ်ဆိုပြီးတိဥတက်တွေကို1950ပြည်နှစ်ကတိဘက်ဒေသကိုဆီလွတ်သိမ်းပိုက်ထားပြီးကတည်းကတိဥနိုင်ငံကတိဘက်ဒေသကိုတင်းတင်းကြပ်ကြပ်အုပ်ချုပ်နေကြတာဖြစ်ပါတယ်ခင်ဗျ။တိဥကုမ္ပဏီတစ်ခုနဲ့တိဥမျိုးသား၄ဦးကိုမွေးစေးဓာတ်ရုပ်စေးရဖန်တနာထုတ်လို့ရမှာအဓိကပါဝင်သူတွေအဖြစ်သတ်မှတ်ပြီးအမေရိကန်ဗန္ဒိုင်းဝန်ကြီးဌာနကအမည်မဲစီးရင်သွင်းလိုက်ပါတယ်။အခုလိုတရားဝင်စီးရင်သွင်းလိုက်တာဟာစီးရင်သွင်းခံရသူတွေကိုတိဥနိုင်ငံဘက်ကအရေးယူပေးဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ်။ဆန်ဂျန်ဂျီလာဘောတာဂွီဖန်ချာနဲ့ဂေါဖူဇန်တို့နဲ့အတူ Global United Biotechnology INC Company တို့အားလုံးဟာ2018ခုနှစ်က American အစိုးရကဆွဲချက်တင်ခဲ့တဲ့တရုတ်နိုင်ငံသားဖူဂျင်ဂျန်ရဲ့ဝိစေးမောင်ကိုကိုင်အဖွဲ့ရဲ့အစိပ်ပိုင်းတွေဖြစ်တယ်လို့ American ဗန္ဒိုင်းဝန်ကြီးဌာနကပြောပါတယ်။ဖူဂျင်ဂျန်ရဲ့ဝိစေးကိုင်ဝင်တွေဟာ Fentanyl နဲ့ Carfentanilo ဓာတ်ရုပ်ဝိစေးတွေကိုထုတ်လုပ်ပြီး American နိုင်ငံတွေကိုတင်ပို့နေသူတွေဖြစ်တယ်လို့လည်း American ဗန္ဒိုင်းဝန်ကြီးဌာနကပြောပါတယ်။ Fentanyl စေးရေကဘေးတဲ့အစ30ကနေ50အထိပိုပြီးအပြင်းတယ်လို့ကပ္ပတန်ဒီကဖန်တနိုင်းစီတဲ့အစတရားအပြင်းပါတယ်။အမေရိကန်နိုင်ငံအတွင်းမှာ OPI လို့ခေါ်တဲ့မွေးဆေးဆွဲမှုပြဿနာဖြစ်ပေါ်နေရမှာဖန်တနိုင်းကအဓိကခံကဏ္ဍကပါဝင်နေတာလည်းဖြစ်ပါတယ်။ဒီနိုင်ငံကအဲ့ဒီစီးရီတွေအမေရိကန်နိုင်ငံတည်းအဓိကတင်ပို့နေတာလို့အမေရိကန်နိုင်ငံကဆွဆွဲထားပေမဲ့ဒီနိုင်ငံကတော့ငြင်းဆိုထားပါတယ်။အခုအမြင်မဲ့စီးရင်သွေးခံရသူတွေကိုတရုတ်နိုင်ငံကအရေးယူမယ်မယူဘူးဆိုတာကိုမပြောပေမဲ့ဖူဂျင်ဂျန်ဟာတရုတ်နိုင်ငံထဲမှာရှိနေတဲ့ဆိုတာကိုတော့အမေရိကန်ဗန္ဒိုင်းဝန်ကြီးဌာနရဲ့ညင်ညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာရောနိုင်ငံတကာမှာပါကြုံတွေ့နေရတဲ့ပဋိပက္ခဒေတာအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရောပါသွားဖို့ဆိုရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကနိုင်ငံရေးအာဏာရှိရှိဖြည့်ဆင်းရဖို့လိုပြီး ဒီလိုဖြည့်ဆင်းရမှာလုံလောက်တဲ့ငွေကြေးရမုံကိုထည့်ဝင်ကြဖို့လိုကြောင်းဇူလိုင်၁၉ရက်မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကဝင့်ဆွေးနွေးပွဲမှာအဓိကဝင်ရောက်ဆွေးနွေးသူတွေကထောက်ပြသွားပါတယ်ဒီဆွေးနွေးပွဲကိုမြန်မာလူ့အခွင့်အရေးလှုပ်ရှားသူတို့လည်းတက်ရောက်ဆွေးနွေးခွင့်ရတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကမ္ဘာတစ်လွှားနိုင်ငံတချို့မှာစီရေးလူမျိုးရေးပဋိပက္ခတွေကြုံနေရပြီးအဲ့ဒီပဋိပက္ခအတွင်းမျိုးသမီးနဲ့မိန်းကလေးငယ်တွေဆယ်ကျော်တက်ယောက်ျားလေးတွေပါအဓိကပြစ်မှတ်ထားပြီးလိမ်မိုင်းဆိုင်ရာစော်ကားမှုတွေအဆက်မပြတ်ဖြစ်ပေါ်နေတာဟာအလွန်ဆိုးရိမ်ပွဲအခြေအနေမှာရှိကြောင်းကုလသမဂ္ဂလူ့ရုံးရင်းကောင်စီရဲ့တောက်ကြနေမနဲ့အင်တာနက်အွန်လိုင်းကတဆင့်ကျင်းပတဲ့တကပွင့်ဆွေးနွေးပွဲမှာပြောဆိုသွားကြတာပါဆွေးနွေးပွဲကိုကုလသမဂ္ဂအထွေထွေတွင်ရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ်ပရာမီလာဖက်တန်လည်းတက်ရောက်ပြီးပဋိပက္ခဒေသအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရှော့ချနိုင်ရေးဒီလမ်းရှာကြဖို့တိုက်တွန်းသွားပါတယ
် We meet today to find effective ways to turn commitments into compliance and resolutions into results
ဒီနေ့ကျမတို့အခုလို့တွေ့ဆုံကြတာဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရပ်တန့်သွားအောင်ဘယ်လိုလုပ်သင့်သလဲဆိုတဲ့ထိရောက်တဲ့နည်းလမ်းကိုရှာဖွေသွားဖို့ဖြစ်ပါတယ်အဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူစာချုပ်တွေမှာပါဝင်လက်မှတ်ထိုးကတိပေးထားကြတဲ့သက်ဆိုင်ရာနိုင်ငံတွေအနေနဲ့ထိရောက်စွာလက်တွေ့အကောင့်ထဲပေါ်လာရေးပဲဖြစ်ပါတယ်ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုရလတ်ကောင်းနေပေါ်ထွက်လာအောင်လုပ်ဖို့တိုက်တွန်းပါတယ်လို့ပြောသွားတာပါ။ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ရဲ့အထူးတန်ကိုယ်စားလှယ်ဖြစ်တဲ့ Hollywood ဝင်းသမီး Angelina Jolie ကတော့ကုလသမဂ္ဂရောနိုင်ငံတကာအစိုးရတွေကပါတက်ကြွစွာဖြည့်ရှင်းလိုတဲ့နိုင်ငံရေးအာတီတာနည်းနေတယ်လို့ဝေဖန်လိုက်ပါတယ်
။ The lack of services flows from the failure of the international community to provide the funds to make this possible as well as the political will.
အကြမ်းဖက်ခံရသူတွေကိုကူစားထောက်ပံ့ပေးမဲ့ဝန်ဆောင်မှုတွေမရှိတာဒီလိုလှုပ်ဆောင်နိုင်ဖို့နိုင်ငံတကာအတိုင်းအဝန်ကရန်ပုံငွေမထည့်ဝင်ကြတာဟာစိတ်ပျက်စရာကောင်းတယ်လို့အဓိကအားဖြင့်ဒီပြဿနာကိုဖြေရှင်းဖို့နိုင်ငံရေးအာသီတာမရှိကြတာကိုတွေ့ရပါတယ်အန်ဂျလီနာဂျိုလီကဝေဖန်သွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပွင့်ဆွေးနွေးပွဲမှာပါဝင်ခဲ့တာကတော့မြန်မာလူ့အခွင့်အရေးလှုပ်ရှားသူ Walking Group on Women Peace and Security အဖွဲ့ကမက်ခင်အွန်မှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီဆွေးနွေးပွဲမှာသူတင်ပြတဲ့အချက်ကိုရှင်းပြပါရစေ
။အထူးသဖြင့်တော့မြန်မာစစ်တပ်ဟာတိုင်းရင်းသားလူမျိုးစုအတိုင်းအဝိုင်းတွေအပေါ်မှာဒီမတိုင်းချင်းမှုကိုစစ်လက်နက်တပွဲအသုံးပြုနေတာဟာကြာမြင့်နေပြီဆိုတဲ့အဥ္စာကိုကျွန်မတက်တီတက်ကရနဲ့ဒါကိုတေချာထောက်ပြခဲ့တယ်။ကျွန်တော်ကတက်မတော်ရဲ့တိုင်းရင်းသားဒေသတွေမှာသူတို့စစ်စင်ရေးတွေစင်တိုင်းဟိုသူတို့တွားနေတဲ့နေရာတွေမှာတိုင်းရင်းသားအမျိုးသမီးတွေအမျိုးသမီးငယ်တွေအပေါ်မှာဒီလိုလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေကိုလှုပ်လာခဲ့တာကအယံကြာနေပြီနော်။ဒီလိုကြာနေတဲ့ကိစ္စကိုကျွန်မနောက်ခံလေးကိုပြောတယ်။နောက်တစ်ခုကဒီ2019မှာလေရိုရင်ဂျာအမျိုးသမီးတွေသူတို့တွေကြုံခဲ့ရတဲ့ဟာတွေကိုလည်းကျွန်မကိုယ်တိုင်နားထောင်ခဲ့ရတယ်။အခုဟိုရခိုင်မှာလည်းဟိုကြံခဲ့တဲ့တပတ်တစ်ပတ်တည်းထဲမှာတော့မှဒီ case အစ်စ်တွေကထပ်ထွက်လာနေပြီဆိုတော့အခုဒီကိစ္စတွေကအခုချိန်အထိမပြီးနေဘူး။ဒါကိုတေချာထောက်ပြခဲ့တယ်
။ဒါအပြင်မြန်မာနိုင်ငံတွင်လိမ်မိုင်းအကြမ်းဖက်ခံရမှုရပ်တန့်သွားရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့တာရှိကြောင်းမက်ခင်အိုမာကပြောပါတယ်။
လုံခြုံရေးကောင်စီပေါ်မှာကျမတို့တောင်းဆိုချက်တင်ပြချက်ကပါလဲဆိုလို့ရှိရင်မြန်မာနိုင်ငံအတွင်းမှာဒီလိမ်မိုင်းဆိုင်ရာတက်မတော်ကနေပြီးတော့မှကျူးလွန်နေတဲ့လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကမြန်မာပြည်ထဲမှာဘလို့နီးနဲ့မှပြည်တွင်းဥပဒေအရအေးအေးယူလို့မရနိုင်ဘူး။နောက်တစ်ခုကဒါတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အပြင်ဟိုလူမျိုးတုံးအောင်လုပ်တဲ့ genocide ရဲ့အစိတ်အပိုင်းနဲ့ဖြစ်တဲ့ရှင်။ပြီးတော့အမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအထူးသဖြင့်ပဋိပက္ခဒေသတွေမှာလုပ်တယ်ဆိုတဲ့အဥ္စာတွေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကြံစည်ပါဖြစ်တယ်။ဒါကြောင့်မလို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာခုံရုံးကိုပို့ရင်ပို့မပို့လို့ရှိရင်တော့တီးတန့်ခုံရုံးတစ်ခုကိုဖွဲ့စည်းပြီးတော့မှဒီပြစ်မှုတွေကိုရိုရင်ဂျာတွေကျူးလွန်ခံရတဲ့ဟာတစ်ခုလည်းမဟုတ်ဘဲနဲ့တခြားကချင်ကရင်ရှမ်းနော်ရခိုင်စသဖြင့်တခြားတိုင်းရင်းသားတွေပါဒီစစ်တပ်ရဲ့တပ်မတော်ရဲ့လက်ထဲမှာဆိုးဆိုးဝါးဝါအမြဲတမ်းနိုင်ငံခံနေရတာကျူးလွန်ခံနေရတဲ့ဒီအမှုတွေကိုဖြေရှင်းပေးနိုင်ဖို့အတွက်ကိုခုံရုံးတစ်ခု ICC ကိုပို့ရင်ပို့မပို့ရင်ခုံရုံးတစ်ခုတည်တံ့ဖွဲ့ပေးပါဆိုတာကိုကျွန်မအတိအကျထားပြီးတောင်းဆိုခဲ့ပါတယ
်မြန်မာနိုင်ငံမှာ NLD အစိုးရတက်လာပြီးနောက်ပိုင်းပြည်ပကဒေသအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရောကြသွားအောင်လှုပ်ဆောင်မယ်ဆိုတဲ့ကုလသမဂ္ဂနဲ့သဘောတူစာချုပ်ကိုအစိုးရက2018မှာလက်မှတ်ရေးထိုးထားခဲ့တာပါဒီတကဝင့်ဆွေးနွေးပွဲကိုလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံကသဘာဝပြည့်ပြည့်ဆောင်ရွက်ခဲ့တာပါခင်ဗျာ
ကိုဗစ် -19 ကပ်ရောဂါကာလအသွားအလာတွေကန့်သတ်ထားချိန်မှာမလေးရှားရောက်မြန်မာတချို့နေဆက်တွေကိုတရားမဝင်ဖြတ်ကျော်ပြီးနေရပြန်ဖို့ကြိုးစားရမှာကော့တောင်းမြို့မှာဖမ်းဆီးခံလိုက်ရတဲ့သတင်းကိုပြောပြပေးပါမယ် ကျမမအေးမှာပါမလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေကဲ့ယောဂါကာလမှာမြန်မာတန်ရောအကူအညီနဲ့နေရပြန်ဖို့ကြိုးစားနေပြီမဲ့အဆင်မပြေသေးပဲဖြစ်နေတယ်မှာကိုနီကိုဟန်နဲ့မြန်မာနိုင်ငံကိုတရားမဝင်ပြန်လာနေကြတာပါဒီလိုပြန်လာနေကြသူတွေတဲက18ဦးကိုတော့ဒီအပိုင်းအတွင်းမှာပဲကော့တောင်းမြို့မှာအနာပိုင်တွေကဖမ်းဆီးမိခဲ့ကြတဲ့ကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမွေကပြောပြပါတယ်
အူရီလောက်ကတည်းကမလေးရှားညီလေးကိုတို့ပြည်တွင်ပြန်လာတာထိုင်းရင်တစ်ဆင့်ပေါ့ဟုတ
်က
ဲ့ကွယ်စားချက်ပြီးတော့ပြန်လာပြီးမှတို့ကတို့မော်ပြီးနေသွားဖို့ဆိုတော့ပြန်လာကြတယ်ပြန်လာပြီးမှဒီကျွန်တော်တို့ပုံမှန်အေးညေရှင်စီရောရောက်ကွမှလာဖြစ်တယ်ပုံမှန်ဘောဒရာမှလာဖြစ်တယ်ရှင်စီရောက်ကွမှကနှစ်ယောက်ဆင်းတယ်ကျွန်တော်ဘုတ်ပြီးနောက်မရောက်ခင်ယွာမှက၄ယောက်ဆင်းတယ်စနေရောက်ကြတယ်စနေရောက်ကဒီပွဲဒီကားနဲ့ကျွန်တော်ဘုတ်ပြင်းစစ်စေးကိမ်းအောင်မိရခဲ့ဒီလာနေမှာဖြစ်လာပြီးတော့မခံနိုင်တော့ဘူးလေအလုပ်မှလည်းညရတဲ့နီလာချိတ်ဆိတ်ပြီးတော့သူတို့ကလာကြတာပေါ့အဲ့လို
ကာယောဂါကာလမလေးရှားနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်မြန်မာနိုင်ငံသားတွေပါအလုပ်လက်မဲ့ဖြစ်နေကြရတာဒီကြောင့်တရားမဝင်နေထိုင်နေသူတွေရောတရားဝင်အလုပ်လုပ်ကြနေသူတွေပါနေရပြန်လို့ကြောင့်မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားထားပေမဲ့လည်းမလေးရှားအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတဲ့ကာလကြာမြင့်လာတာနဲ့အမျှနေထိုင်စားသောက်ရဲ့အခက်ကြုံလာရသူတွေလူမောင်ခိုရီရဲ့အကူအညီနဲ့ပါနေရပြန်ဖို့ကြိုးစားလာကြတာပါကဲ့ယောဂါကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတချို့ကိုကိုကိုအဆုံးစီရင်တဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်နေရပြန်လို့သူတွေအတွက်နှစ်နိုင်ငံတာဝန်ရှိသူတွေအများဆုံးစီစဉ်သင့်တယ်လို့လည်းဦးမိုးဝေကပြောပါတယ
်ညီနိုင်နေတော့ပုံစံနဲ့ကျွန်တော်တို့ဒီကြောင်းပြန့်ချစ်တစ်ခုရောက်တယ်တော့မလုံလောက်ဘူးဗျဒီနောက်တစ်ခုကလည်းဒီ quality စင်တာတွေထားဖို့နေရခက်ခဲရှိတယ်ဆိုတော့ကြောင်းပြန့်ချစ်တစ်ခုလည်းမလုံလောက်ဘူးဗျဒါကတော့ဒီမှာရွေးချယ်တဲ့အများကြီးကလုံပေါင်းစိမ့်နေရှိဟိုဆွေမောင်ရဲ့ဖွဲ့စည်းတွေမှာကုညီတောင်းရအောင်ဘလုတ်ပေးမှာပဲကုပေးမှာပဲအဲမှာဘလုတ်ခွင်းတွေပါဒီမှာလှုပ်ချလို့ရတာပဲအဲ့လိုမျိုးတွေရှိတယ်။ဒီရင်ပေးထားတာလည်းအများကြီးဖြစ်နေပြီ။ဒီလို8000ကျော်ရှိတယ်။လှုပ်နေကြတာကလာနိုင်ချီကြတယ်ပြီ။အခုချိန်ကြီးကိုတော့ပြန်မခေါ်နိုင်သေးဘူးဆိုတော့ဒီတောင်းဆိုလာတဲ့ခွေရည်လေးကတော့တတ်နိုင်ဆိုတော့ဖန်တီးပေးဖို့တော့လိုပေါ့။အခုကဘလုတ်ဖြစ်နေလဲဆိုတော့လက်လို့ဆိုတဲ့ပုံစံမျိုးနဲ့ထားမှာပြီးတော့အာပြင်ရင်ပြင်ရင်လည်းရှင်ပုံစံမျိုးဖြစ်နေပါဗျာအဲအဲ့ဒါလည်းအများကြီးကျွန်တော်တို့မှလုံကမလည်းတနေ့တနေ့ခက်ခဲတွေဖြစ်လာပြီးတော့အခုတော့မှပိုရောက်ဆယ်ရောက်ကိုဘာတော့ကိုတက်ပြောလို့ဒီအဲ့ဒီမျိုးဖြစ်လာပြီးတော့ဒါဆူရည်ကြီးဖြစ်လာရကြာလာနဲ့အများသူတို့စိတ်ဖိစီးမှုတွေသူတို့ဆောင်းဝနေရတယ်သူတို့စိတ်ကိစ္စရတယ်ဖိခိတ်လာပြီးတော့သူတို့ကောင်သူတို့သုံးသိနေတာမျိုးဖြစ်လာနိုင်တယ်ဒီထက်လည်းစိုးရွားလာလို့ရှိ
ကဲယောဂါကူးဆက်မှုထိ ंछ ုပ်မှုအသွာလာတွေကတ်တက်ထားချိန်မှာနေရပြင်းသူတွေများလာတဲ့အမျှလူမောင်ခုံမှုတွေလည်းပိုများလာတယ်လို့လည်းအလုံသမားရေးလှုပ်ရှားနေသူတွေကပြောပါရယ်အခုဖမ်းမိခဲ့တဲ့မြန်မာနိုင်ငံသား18ယောက်ကိုတော့ကော့တောင်းမြို့မှာစောက်ကြည့်ရေးစင်တာမှာတပ်ဖက်ရဲ့ပြည်အောင်နေထိုင်ပြီးယောဂါကျင့်ဖြစ်နေဆိုရင်တော့နေရပြန်ခွင့်ရကြမှာပါဒါပေမဲ့လည်းသူတို့ကိုခေါ်လာတဲ့ကားသမားတွေကိုတော့စောက်ကြည့်ရေးစင်တာမှာတပ်မတ်ရဲ့ပြည်တဲ့အထိနေထိုင်ပြီးရင်တော့အနာပိုင်တွေကအမှုဖွင့်အရေးယူသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ
။ကမ္ဘာတစ်ဝန်းမှာကိုဗစ် -19 ကပ်ရောဂါပြန့်နှံ့မှုအရှိန်မြင့်နေစေမှုမကြခင်စာသင်ကျောင်းတွေပြန်ဖွင့်တော့မယ်မြန်မာနိုင်ငံမှာလည်းကပ်ရောဂါကာကွယ်ရေးမပေါ်ဆကြဘူး။ကျမရဲ့ဝန်ထမ်းတွေကတိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာပြောပြပေးပါမယ်။ကျွန်တော်ကစီးသူပါ။ကိုဗစ် -19 ရောဂါကြောင့်ကမ္ဘာနဲ့တဝန်းသေဆုံးသူ6သိန်းခွဲကျော်နဲ့ကူးစက်ခံရသူပေါင်း73တန်းဝန်းကျင်ရှိလာနေပါပြီ။မြန်မာနိုင်ငံမှာလည်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း330ကျော်နဲ့သေဆုံးသူ6ဦးရှိနေပါတယ်။ COVID-19 ကာလလနဲ့ချီအသွာအလာကန့်သတ်ချက်တွေနဲ့နေအိမ်တွေထဲမှာပဲနေခဲ့ကြပြီးတော့ပြည်တွင်းကူးစက်မှုမရှိတော့တဲ့နောက်ပိုင်းတဖြည်းဖြည်းနဲ့အများပြည်သူသွားလာတဲ့နေရာတွေမှာလူအုပ်စုလိုက်သွားလာလှုပ်ရှားနေကြတာအပြင်ရောဂါမကူးစက်ရအောင်ကြိုတင်ကာကွယ်မှုတွေလည်းပေါ့ဆရော့နေလာကြတာတွေ့ရပါတယ်။ပြည်တွင်းမှာကူးစက်မှုမရှိတော့ပေမဲ့ဒီဘက်ကနေပြန်လာသူတွေစီကနေကူးစက်နိုင်တာမို့အထူးသတိထားကြဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်အခုကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကပြီးသွားပြီလို့ပြောရတဲ့ဆိုင်ဆင်းတဲ့ဘက်မှာရှိနေအောင်နော်အဆင်းဘက်မှာရှိနေအောင်ဒါပေမဲ့ကျွန်တော်တို့မှာဒီနိုင်ငံအခြေအနေနဲ့ပြောရရင် local transmission တွေမရှိသလောက်ပြတ်တောက်နေတယ်လေတစ်ဖက်ကနိုင်ငံသားဝင်ရောက်လာသူတွေစီမှာတောက်လျှောက်တွေ့နေရပါဘောနော်ဒါတွေကလည်းကျွန်တော်တို့ဒါ time ပြတ်သွားတယ်လို့ပြောရတာနည်းနည်းတော့ခက်တာပါဘောနော်ဒါပေမဲ့ခုနပြောတဲ့ဒီဝင်ရောက်လာသူတွေရဲ့မှာပါလာတဲ့ ယောဂ လက္ခဏာ 4 ဒီ ခုန ပြောတဲ့ ဒီ ပြည်တွင်း ကို လည်း ဒါ ဆက်လက် ပြီးတော့ ကူးစက် နိုင်တယ် ပေါ့ နော် ဒါပေမဲ့ ကျွန်တော်တို့ ဒီ quarantine လုပ်ငန်းစဉ် တွေ ချိန်မှာ ရှိတဲ့ ဒီ အားလုံး ရဲ့ ပူးပေါင်း ဆောင်ရွက်မှု ကြောင့် ဒီ ပိုး တွေ က ခုန quarantine ထဲ မှာ ပဲ ရက် ပြီးတော့ ကင်းစင် နေတာ ပေါ့ နော် တကယ်လို့ ဒါ quarantine ထဲ မှာ မ ရက် ခင်ရင် ဒါ ပြည်သူ ကြားရဲ့ ကို ရောက် လာ နိုင်တာ ပေါ့
ဒီ လ ပိုင်း တွေ အတွင်း အိန္ဒိယ နိုင်ငံ က ပြန်လာ သူ တွေ မှာ ယောဂ ပိုး ကူးစက် ခံထား သူ အများဆုံး တွေ့ ရပြီး Thai, Malaysia, Bangladesh နဲ့ Europe နိုင်ငံတွေ က ပြန်လာ သူ တွေ စီ က လည်း ယောဂ ပိုး တွေ့ နေ ရပါတယ် နေရက်ပြန်ဝင်လာသူတိုင်းကိုအသွာလာကန့်သတ်တဲ့ကွာရန်တင်းစင်တာတွေမှာစောင့်ကြည့်ထားပေမဲ့တရားမဝင်ဝင်ရောက်လာသူတွေရှိနေတာဟာယောဂပြန့်နှံ့မှုထိန်းချုပ်ရေးအတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်နေတာပါ။နယ်စပ်ဒေသတွေကနေတရားမဝင်ဝင်ရောက်လာခဲ့ရင်သတင်းပေးတိုင်ကြားဖို့နဲ့ဖောက်ပြသူတွေကိုတရားဥပဒေအရရေးယူသွားမယ်လို့လည်းအစိုးရကသတိပေးထားပြီးတော့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ
ကျောင်းအလက်ခံတာကအစဆင်းရဲကြရှိရေးစူးစမ်းပြင်ဆင်ထားပေမဲ့ယောဂထိန်းချုပ်နိုင်ရေးအတွက်တော့အစိုးရကအမှတ်ခံချက်အပြည့်အဝမပေးနိုင်သေးတာမို့အထူးသတိရှိကြဖို့ကျွန်မဝန်ထမ်းတွေကသတိပေးနေတာပါဒီကိုဗစ်19ကဒီလက်ရှိမပြီးသေးဘူးရှိနေသေးတယ်ဒါကိုကြည့်ရလဲလက်ရှိမပေါ်သေးဘူးဟိုစမ်းသပ်ပြီးဟိုစမ်းသပ်နေသေးပဲအဲကိုဗစ်19ကလည်းအဲကြောက်ရတယ်မှာအရင်ကြီးကြောက်ရရောကအဖြစ်ရင်တည်နိုင်တဲ့ဆင့်တီရှိတယ်ရှိတော့ကျွန်တော်တို့ဒီအင်းကြီးချင်းနိုင်ငံတွေပဲကြီးပါအခုရဲ့ဒီမြန်မာနိုင်ငံအလဲဘခုပဲသာပြီးပတ်ပတ်လည်နိုင်ငံတွေမှာကြီးကြီးပါတတရက်ကိုတောင်းနေရှိပြီးတော့ဖြစ်နေထောင်းနေရှိပြီးတော့ဖြစ်နေတယ်အသေးဆုံးမှုကလည်းယာနေရှိပြီးတော့သေဆုံးနေတယ်ပြောမှဆိုရင်မပေါ့ပါနဲ့ဟိုကနေဖြစ်ရင်တကယ်တည်တတ်ပါတယ်ပ ီးတွေကပျောက်တာမဟုတ်ကိုဗစ် -19 ကဟိုတကယ်တမ်းဖြစ်မဲ့ဆိုရင် NDA ရှိပါတယ်။ NDA ရှိဆိုတော့ဟိုပြင်သွားရင်ခုနစဉ်စဉ်ချင်းချင်း master ပါ။အဲခုနပြောတဲ့ကျန်းမာရေးဝန်ကြီးဌာနချမှတ်ထားတဲ့ဒီလမ်းညွှန်ချက်တွေနဲ့အညီဟိုဆောင်ရွက်တင်ပါတယ်။အဲအဲ့ဒါလေးကိုလိုက်နာတင်ပါတယ်။ဘာလို့ကျွန်တော်တို့ဘက်ကနေပြောပြစေချင်ပါတယ်
။ပြည်တွင်းမှာယောဂပိုးရှိသူမတွေ့တာဟာပို့ပြီးတော့သတိထားရမယ့်အခြေအနေဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။
ကျွန်တော်တို့နိုင်ငံမှာလည်းပြည်သူတိုင်းလူတိုင်းလူတိုင်းရဲ့တိုင်းနာမှုကရှော့ချလိုက်လို့မရပါဘူးရှော့ချလိုက်တာနဲ့ခုနပြောတဲ့ဟာပေါ့နော်တစားဝင်လာခြင်းကောက်ရိုးကြောက်တွေပုံထားနေကြတဲ့ဟိုမိစ္ဆန်တစားကြသွားလို့ပေါ့နော်သူမျိုးဝုံနေဘောင်းနေပုံနိုင်ပါတယ်အဲ့တော့ကျွန်တော်အားလုံးကပေါ့လို့မရပါဘူးသူချင်းဒီနယူးနော်မယ်ရဲ့အဓိကအချက်ဖြစ်တဲ့အပြင်ထက် master ချင်းပေါ့နော်တီဦးနဲ့လူခတ်ခွာခွာနေခြင်း၆ပေခွာနေတိုင်းချင်းလူလူလူဝေးချောင်ခြင်းချင်းဒီကုဆက်ပြာနဲ့ရေသုံးပြီးဆက်ကတ်20ကြာမြာခဏစနစ်ကြစေခြင်းဒီ၄ချက်ကိုတော့ကျွန်တော်အနေဆုံးထားပြီးလူတိုင်းလူတိုင်းဆက်လက်လိုက်နာဖို့လိုအပ်ပါတယ်အဲ
စီမီစီကန်တွေကကျမ်းမာဝင်ခါတာချမှတ်တဲ့စီမီစီကန်တွေကကျွန်တော်တူတယောက်လုံးမယ်ဆိုရင်လွယ်လွယ်လေးပေါ့နော်လွယ်အောင်လဲချမှတ်ထားတယ်ဒီတော့ဒီခက်ခဲတဲ့စီမီစီကန်တွေချမှတ်ထားတာမဟုတ်ဟိုခုနမက်ဆက်တာလဲပေမန်းမကြီးပြင်သွားရင်မက်ဆေ့ကောက်တက်လိုက်အဲပြီးတော့ခုနလူများနေရမတော်နေပေါ့နော်ဒီကာလမှာအလိုလေးပေါ့နော်တေချာလေးလုံးမယ်ဆိုရင်ဟိုခုနဒီ COVID-19 local transmission ပြောင်းလဲတော့ ਨੇ close contact ကူးနိုင်ခြေရှိတဲ့ chance ကနည်းသွားမယ်အဲဖြစ်နိုင်ရင် line နာဘောက line နာတင်တယ်တကယ်နဲ့ line နာတင်တယ်ဆက်လက်ပြီးဒီရာလေးကိုဟိုဖြစ်နိုင်ရင်တောက်လျှောက်ရေးရှိနည်းနည်းဟိုဒီ COVID ကာလရှိတဲ့တောက်လျှောက်မှာတော့နည်းနည်းဖြစ်နိုင်ရင်ဒီကျန်းမာရေးဝန်ကြီးဌာနချမှတ်တဲ့ဒီစီမင်းစီကန်းလမ်းညွှန်ချက်တွေကို line နာပြီးတော့နေသွားတင်တယ
် COVID ရောဂါကြိုတင်တားဆီးနိုင်ရေးတဦးနဲ့တဦးသတိပေးကြဖို့နဲ့ကျန်းမာရေးညွှန်ကြားချက်တွေကို line နာကြဖို့ဒေါက်တာတန်းနိုင်စိုးကတိုက်တွန်းပါတယ်ကိုဗစ်ရောဂါထိန်းချုပ်နိုင်ရေးအတွက်ညမထရအမိန်အစိုးရကထုတ်ပြန်ထားပြီးမှချမှတ်ထားတဲ့စည်းကမ်းတချို့ကိုဖြေလျှော့ပေးလာပါတယ်။ဒါကြောင့်စားသောက်ဆိုင်တွေပြန်ဖွင့်လာသလိုဆက်ယုံအလုပ်ယုံနဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်ပြီးတော့လည်ပတ်လာနေပါပြီ။ဒါပေမဲ့လည်းပြည်သူတွေလမ်းနာဖို့ထုတ်ပြန်ထားတဲ့သတိပေးချက်တွေနဲ့ကျန်းမာရေးညွှန်ကြားချက်တွေကိုဇလန်လအကုန်အထိတက်တန်းတိုးထားတာကြောင့်ကိုဗစ်ရောဂါကာကွယ်ရေးအလေးထားကြဖို့ဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ခင်ဗျာ။ကျွန်တော်ကစီးသူပါ။
အမေရိကန်နိုင်ငံကလေဆိုင်းနိုင်ငံကိုပြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမဲ့တရားမဝင်မြန်မာအလို့သမား၁၀ဦးကိုနိုင်ငံကုစားအုပ်စုများနဲ့ခန့်မှန်းရဲ့သတင်းကိုပြောပြပါမယ်။ဒီမှာအေးမှာပါ။ဆိုင်းနိုင်ငံတောင်ပိုင်းချွန်ဖုံးလီရိုင်လမ်းမင်းမြို့အာရှအဝေးကြီးလမ်းမအမှတ်48ရဲစခန်းကြီးကတာဝန်ကျရဲတွေကဒီပိုင်းကစက်ကောက်ရဲ့နေည7နာရီကျော်အချိန်လောက်မှာမောင်းလာတဲ့ဝေယံဗန်ကားကိုတားဆီးစစ်ဆေးခဲ့ရမှာမြန်မာနိုင်ငံကုစားအုပ်စုတွေနဲ့မလေးရှားနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ကြမယ်လို့သမားဆယ်ဦးကိုဖမ်းမိခဲ့တာပါရဲတပ်ဖွဲ့ကစစ်ဆေးတဲ့အခါမှာအသက်20နဲ့30ကျားသာရှိသေးတဲ့မြန်မာနိုင်ငံသားအမျိုးသားဆယ်ဦးဟာမလေးရှားနိုင်ငံအတွင်းမှာတရားမဝင်အလုပ်လုပ်ကြနေကြသူတွေဖြစ်ပြီး COVID-19 ရောဂါကူးစက်ပြန့်ပွားနေတဲ့ကာလအတွင်းအလုပ်ကမရှိအိမ်ငှားဖို့မရှိမြန်မာအစိုးရဘက်ကလည်းပြန်ခေါ်ပေးဖို့ကြံ့ကြံနေတဲ့အချိန်မှာလူပွဲကားတွေကိုငွေပေးပြီးနေရာပြန်ဖို့လုပ်ခဲ့ကြတာဖြစ်တယ်ဆိုပြီး တို့ကိုစစ်စစ်မိနေတဲ့ဒီမှာအခုလိုပြောဆိုသွားပါရဲ့ဒါကတော့ဆိုင်းရဲတွေနဲ့ဂျပန်ရေဝန်ထမ်းတွေကစစ်စစ်နေတဲ့အချိန်မှာသူတို့ကဖြေကြားခဲ့တာပါထိုင်းတောင်ပိုင်းအခြေစိုက်ပြည်နယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ခြင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့ထိုင်းတဲ့အကတော့ကိုဗစ် -19 ကိုချက်ချင်းစစ်ဆေးပြီးတရားမဝင်မှုနဲ့ပဲဆွဲချက်တင်မလားနိုင်ငံကုသဝတ္ထုကန်ဆာမှုတွေနဲ့ပါအဖြစ်သေးအရေးကြီးမလားဆိုတာကိုဆက်လက်စစ်ဆေးနေတယ်ဆိုပြီးပြောပြပါရယ်
ဒီကတော့မလည်းဟိုမှာအခက်အခဲဖြစ်တယ်နေလို့လည်းမရအလုပ်ကလည်းမရှိပြီးတော့ယောဂါလည်းခုမှလည်းကြောက်တာရယ်အလုပ်ကိုင်းနေတဲ့ဒီမျိုးစားဖို့တဲ့အခက်အခဲကြောင့်ဟိုသူတို့တွေအနေနဲ့သာကြားတယ်ဒီလန်တော့ပြီးတော့အဲ့လိုမျိုးပြန်လာကြတာသွေးသားတွေအတုံးဆက်တော့ခံရပြီးတော့အခုလိုမျိုးဖြစ်တာပေါ့နော်လက်ရှိမှာတော့ဒီသာသမားပေါ်အားလုံးပေါ်ဆက်ပြောက်တော့ကိုဗစ်ယောဂါကိုဗစ်ရှိရှိတော့ဆက်ထားပြီးတခြားကနားသာဟုတ်သူပြေကြတွေပါပါပါလာပြီးဆိုလို့ရှိရင်တော့အဲ့ဒါအမှုပို့ပြီးတော့ဖြစ်မယ်ဆိုလို့ရှိရင်တော့သူတို့ကထောင်ကျမဲ့တဘောအနေဆုံးတန်ရဲခံရမယ့်တဘောတောင်းလို့ရှိပါတယ်အခုကုန်တဲ့နိုင်ဆိုလို့ရှိရင်တို့ကဒါဒီအသောတွေကိုတို့ဘယ်လိုရလာလဲတို့ဒီပွဲသားနေပြီးတော့ဒီအေဂျင်စီကနေပြီးတော့ပြင်ပြတယ်ဆိုရတယ်တို့အကုန်လုံးဆောင်ရွက်ပေးရဆိုလို့ရှိရင်တို့ကတို့ကဒီနေရာမှာဆက်တည်နေတယ်တို့သက်သာမှာပဲအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ဆက်လို့အတူဆိုလို့ရှိရင်တော့ကျွန်တော်ပြောတဲ့တစ်နှစ်ခွဲပေါ်မှာအဲ့ဒီမင်းကြီးအောင်ချမယ်နေတယ်တို့ဝန်ခံတယ်ဆိုလို့ရှိရင်အဲမှာတဲ့အမှုဝယ်ပြီးပြီတို့သတ်မှတ်ထားတဲ့အမှုဒီမှာလည်းဝန်ခံတယ်ဆိုလို့ရှိရင်ပြင်ပြတဲ့တဘောကိုဆော့ပေးတယ်လေ
နိုင်ငံကုသအုပ်တွေရဲ့အချက်လက်တွေကိုချိုင်းလာဝကကသိသေးရမှာနိုင်ငံကုသအုပ်အစုတွေဖြစ်နေတာကိုတွေ့ရကြအောင်ချက်ပေါင်းခရိုင်ရဲမှုဝိမောဖထခူရဖာကထုတ်ဖော်ပြောဆိုသွားပါတယ်မြန်မာနိုင်ငံသား၁၀ဦးဟာမလေးစားနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ဖို့အတွက်လူပုံကူးနေတဲ့ကွဲစားရည်နဲ့ဆက်သွယ်ပြီးတဦးကိုဗန်းွေ3500ပေးပြီးကွဲစားရည်ရဲ့အစီအစဉ်နဲ့ပြန်လာကြတယ်လို့ဆိုပါတယ်အခုလိုမလေးစားကနေထိုင်းနိုင်ငံကိုဖြတ်ဖို့တက်တေကန်နိုင်ငံကုသအုပ်အစုတွေကိုပွဲစားတွေကပဲစီစဉ်ပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားတွေကဝန်ခံပြောဆိုခဲ့တယ်ဆိုပြီးထိုင်းသတင်းတွေကဖော်ပြနေပါတယ်မြန်မာနိုင်ငံသားတွေကိုခေါ်လာတဲ့ထိုင်းနိုင်ငံသားပေါင်းပေါင်းစုကိုတော့လူပုံကုန်မှုဥပဒေနဲ့အရေးယူထားပြီးမြန်မာနိုင်ငံသား၁၀ဦးကိုတော့တရားမဝင်ခိုးဝင်မှုနိုင်ငံကုသအုပ်အစုကန်ဆောင်မှုတွေနဲ့အရေးယူဖို့ဆက်လက်ဆက်သွယ်မှုတွေလုပ်နေပါတယ်ကျွန်မမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ
အစိုးရရဲ့အရေးပေါ်ရေခါဆန်ဝယ်ယူတဲ့အစီအစဉ်မှာတက်မှတ်ထားတဲ့စံတန်းချိန်ပမာဏပြည့်သွားပြီဖြစ်လို့အရန်ဆန်ဝယ်ယူတာယာယီရဆိုင်းလိုက်တဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ကပ်ရောဂါကာလပြည်တွင်းမှာအရေးပေါ်ရေခါဖူလုံမှုရှိသေးဖို့အရန်ဆန်ဝယ်ယူတာဧပြီလကုန်ပိုင်းလောက်ကစတင်ခဲ့ပြီးတန်ချိန်9000ပြည့်သွားပြီဖြစ်လို့အရန်ဆန်ဝယ်ယူတာကိုယာယီရဆိုင်းလိုက်ပြီးလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်ဝင်းကပြောပါတယ်
။တနင်္ဂနွေတိုင်းကနေပတ်စီတော့ဒီနေ့မျိုးကနေရစံတန်ရင်းအောင်ကိုဒီလိုဒီကနေနေတာဝင်ဖို့ပြင်ဆင်ကြတာပေါ့။ဒါတကယ်လို့အခုကကိုဗစ်ကြောင့်ကရောဂါပြန့်ပေါင်းမှုတွေပြင်လာမယ်ဆိုလို့ရှိရင်ကတော့ဒီစားနပ်ရေးပေါ်မှာဒီကောရင်စနစ်နဲ့သာဆောင်ရွက်နိုင်ဖို့တက်ကူတာဒီပေါ်ကြီးကစမ်းဖြစ်တန်ရင်းအောင်ကတော့ပြင်လက်ခံသွားပြီပေါ့။လက်ရှိမှာကရန်စံပြည်နယ်ကိစ္စကိုတော့ဒီရှိစားပွဲပတ်တယ်မော်ပြင်ပြင်းမှမယ်ဆိုတဲ့ဟာမျိုးနဲ့အခြေအနေတွေကိုရှိတယ်
စံပြပတင်ဖို့မှုပမာဏရဲ့30ရာခိုင်နှုန်းကိုနိုင်ငံတော်ရိတ်ခါဆန်အတွက်ဧပြီလကစပြီးကုန်တယ်တွေစီကဝယ်ယူနေတာကိုဒီလထဲမှာပဲ900ရာခိုင်နှုန်းလျှော့ချဝယ်ယူခဲ့ပြီးအခုနောက်ဆုံးအဝယ်တွေကိုရပ်လိုက်တာပါအခုလိုပြပရောင်းချမဲ့ဆန်တွေကသတ်မှတ်စင်းနဲ့ဝယ်ယူနေတာတွေကိုရပ်ဆိုင်းလိုက်တဲ့အတွက်ကုန်တယ်တွေအတွက်တော့ပိုအဆင်ပြေသွားတယ်လို့မူဆယ်ဆန်ကုန်စည်တိုင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်မူဆယ်ကနေပြီးတော့ချမ်းမြောက်ဆိုပြီးတော့ပါရှိတယ်ကျွန်တော်အလားပဲကုန်ပြီးရှိတော့အသာပဲကုန်မရတဲ့ပြည်ုပ်ကိုကျွန်တော်ဆန်ရပို့တော့အရန်စာသွင်းရတယ်ဒီတော့ဆရာကန်တော့900ခိုင်တော့အခုတော့သွင်းစရာမလိုတော့ဘူးလေမသွင်းမင်းနဲ့ပါမစ်ထုတ်ပေးမယ်ဆိုတော့ပို့ပြီးဆင်ပြေသွားတာပေါ့အရန်စာမသွင်းရဆိုတော့ဒီတော့900ခိုင်တော့အချုံးကပြီးသွင်းနေနေရတာငါကတော့
စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနကနိုင်ငံတော်အရေးပေါ်ရိတ်ခါအတွက်အမထဆန်တန်ချိန်9000နဲ့စောင်းစီတန်ချိန်12000တို့ကိုအရန်ဝယ်ယူခဲ့တာပါအဲ့ဒီအတွက်သမ္မတရဲ့အရေးပေါ်ရန်ပုံငွေကနေ38ဘီလီယံထုတ်ယူသုံးဆွဲခွင့်ရခဲ့ပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအားပေါ်မပြတ်တင်ပြပေးသွားပါမယ်။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ They want to get rid of union for a long time. Now they are using COVID-19 as an excuse. သူတို့ကအလုပ်သမားတမကတွေကိုဖြိုခွင်းနေကြတာကြားပြီးအခုတော့COVID-19 ကိုအကြောင်းပြပြီးလှုပ်ဆောင်နေတယ်လို့တိုနီဘတ်ရေးထားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါလေ။ကမ္ဘာတစ်ဝန်း COVID-19 ကာယရောဂါဖြစ်ပေါ်နေတာကြောင့်အိန္ဒိယ၊တရုတ်၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတို့ကအဝတ်အထည်မှာယူမှုတွေဒေါ်လာဘီလီယံနဲ့ချီပြီးဆုံးရှုံးခဲ့ရတဲ့အပြင်လူ့သမားသမဂ္ဂတွေကိုလည်းဖြိုခွင်းနှင်းနှင်းလာနေတာလူ့သမားသမဂ္ဂတွေကိုလည်းဖြိုခွင်းနှင်းနှင်းလာနေကြောင်း အထက်ချုပ်လုပ်သားတွေပြောပြကြတယ်လို့ဆောင်းပါးကိုအစာချီရေးသားထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့ကာယောဂါကြီးကအစတိုက်ရဲ့ဆင်းရဲတဲ့နိုင်ငံတွေကအလုတ္တမထောင်ပေါင်းများစွာကိုအလုတ်ပြုတ်သွားစေတဲ့အပြင်အခုဆိုရင်လောက်ခတိုးရဖို့နဲ့ကောင်းမွန်တဲ့လုပ်ငန်းခွင့်ရနိုင်ရေးအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့သူတွေကိုအလုတ်ရှင်တွေကပြစ်မှတ်ထားတိုက်ခိုက်လာနေကြတယ်လို့ဆိုပါတယ်အိန္ ကိုရဟာအလုတ်သမားတမကဝင်နေဖြစ်တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်မှာတော့တနင်္ဂနွေနေ့အထည်ချုပ်လုပ်တာတသိန်းလောက်အလုတ်ပြုတ်သွားကြတာမှာအဲ့ဒီထဲကထွက်ဝက်လောက်ဟာတမကကိုထောက်ခံသူဒါမှမဟုတ်တမကဝင်နေဖြစ်တယ်လို့ဆောင်းမမှာကိုကာဖော်ပြထားပါတယ်အလားတူပဲမြန်မာနိုင်ငံကမ္ဘောဒီးယားလိုနိုင်ငံတွေမှာလည်းတမကဝင်နေပေါ်ဖြစ်နေဆက်ဆံမှုတွေရှိတယ်လို့ဆောင်းမရှင်ကဆိုပါတယ Sara Company Banshin Spain Lumio, Amancio Ortega Tango, Lotamadamaga Apovaniga, Atana Kanza Yigabime, Bama Ajamatuga, Bulu Samama, Popia Tabare, Sara Banshin, Amancio Ortega Ha, Kaba Nama Chayomia, Ochanda Zombogu, Pete, Suragule, Samashinga, Tetsin, Popia Tabarakana, Pisongro, www.morningstaronline.co.uk ma phasu nai jabare.
VOA American တိုင်းရဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မီထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဆက်ရုံအလုပ်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတာမှာအိန္ဒိယနိုင်ငံတွေမှာသွားရောက်လုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေတောင်းနေချင်းအလုပ်လက်မဲ့ဖြစ်ပြီးနေရပြန်လာနေကြပါတယ်။ဒီလိုပြန်လာနေကြပြီမဲ့လို့လက်ရှိတိုင်းပြည်တွင်းမှာကလည်းအလုပ်ကိုင်ခွင့်လမ်းတွေနည်းပါးနေတာကြောင့်ပြည်တော်ပြန်တွေအများအပြားအလုပ်လက်မဲ့ဘဝနဲ့စားဝတ်နေရေးအခက်ကြုံကြရပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်နေရကူပြန်လာနေကြတဲ့မြမမျိုးသမီးတချို့ရဲ့အတွေ့အကြုံတွေကိုဒီသတင်းမှန်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့စီးပွားရေးပေါ်ရိုက်ခတ်မှုတွေကိုနိုင်ငံတိုင်းလူလူချုံတွေ့ကြရသလိုမြန်မာရွှေ့ပြောင်းလို့သမားတွေတန်းနဲ့ချီရှိနေတဲ့အိန္ဒိယထက်နိုင်ငံမှာဆိုရင်လေအသွားလာတွေကန့်တက်စီးပွားရေးလုပ်ငန်းတွေပြီးပြလိုက်ရပြီးအရေးပေါ်အခြေအနေလာနေချီကျညာရတဲ့အဖြစ်ဖြစ်ခဲ့တာပါဒီလိုလုပ်ငန်းတွေရပ်နားသွားတဲ့ကာလအတွင်းအလုပ်လက်မဲ့ဖြစ်ပြီးအခက်အခဲကြုံကြရတဲ့မြန်မာနိုင်ငံသားတွေအများအပြားနေရက်ကိုပြန်လာခဲ့ကြသလိုဒီချိန်မှာမတ်ထရီချွေလူဇနီးမောင်နှံလေးပါပါတယ်
မလာတကပြန်ရောက်တယ်ပြန်ရောက်တော့ဒီဘက်မှာကွာတဲ့ဒိန်း14ရဲ့ဝင်ရတယ်အခရီးရမြန်မာပြည်မှာဒီကွာတဲ့ဒိန်းလေးဝင်ရတော့မယ်ဆိုပြီးတော့ဟိုကိုနဲ့သွားကြုံတဲ့အချိန်အဲ့ဒါကွာတဲ့ဒိန်းဝင်လာရပထမပြန်လာတော့ကလူကမကျက်သေးဘူးဒီမှာတော့ပြန်လာတဲ့အချိန်ရောက်တော့မှကားကားတွေလည်းဈေးတွေတက်ကုန်တယ်ဟိုမပြောဘဲနဲ့ပေါ့နော်ကားသမားကမပြောဘဲနဲ့အဲ့လိုမျိုးဈေးတွေတက်ကုန်လာတယ်အဲ့လိုမျိုးရှိ
ကျားတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပြီးကိုဗစ်ကာလမှာနေရက်ကိုပြန်ရောက်လာတဲ့ညောင်လေးပြည်မျိုးကမထီတီချွေပြောပြခဲ့တာပါဒီလိုထိုင်းနိုင်ငံကနေပြန်လာခဲ့တဲ့အချိန်ဟာတကြံကာလနဲ့တိတ်မဝေးတော့သလိုထိုင်းနိုင်ငံမှာတကြံရက်ကာလတွေဆိုရင်အလုပ်တွေကလည်းပိတ်ထားလို့ရှိတာကြောင့်ဒီတကြံရက်ပြီးသွားရင်တော့ထိုင်းဘက်ကပြန်ပြီးအလုပ်လုပ်နိုင်ဖို့မျှော်လင့်ခဲ့တယ်လို့မထီတီချွေကပြောပါတယ်
ဟိုမှာဟိုကော့ဆန်လေကော့ဆန်ဆိုတော့အိမ်ဆောက်တဲ့နေရာရယ်ပြီးလမ်းလှုပ်တဲ့နေရာရယ်ဆိုညီမတို့ကဒီအိမ်ဆောက်တာဆိုလို့အနေရများလို့အိမ်ဆောက်တဲ့အလုပ်မလုပ်လမ်းလှုပ်တဲ့အလုပ်မှလုပ်တယ်ဒီမျက်လောက်ပဲသွားပြီးအမှားအမျိုးသားတွေရှိတော့သူတို့စီသွားရင်လည်းအဲ့လိုမျိုးအလုပ်သွားလုပ်ရင်လည်းကိုကပြန်လာမယ်ဆိုပြီးတော့အဲ့လိုမျိုးညီမလာတာပေါ့ကိုလေးကဒီကိုပြန်လာမယ် ပြီးတော့အစုကြီးကိုလည်းဒီဘက်မှာ COVID-19 ကြောင့်စိတ်ပူလို့ဆိုပြီးတော့အဲ့လိုမျိုးခက်ခလေးလေးရှိနေတယ်ပြေသွားတယ်ဆိုလို့မြင်ချင်းမှာဆိုတော့အဲ့လိုမိသားစုစိတ်ဆူတာလည်းပါတယ်။ဒါဒီဘောကိုပြတ်တက်ရမယ်လို့လည်းသူကမျှော်မှန်းထားပြီးတော့အဲ့လိုမျိုးပေါ့နော်ဟိုလမ်းတော့ပွင့်မှာပဲဆိုပြီးတော့အဲ့လိုမျိုးညွှန်မဲ့ပြတ်နေတယ်ပါတယ်။အာလမ်းမှာကြတော့အခက်ခဲကအဲ့ဒီပတ်စံကိုရေးကြည့်ပေါ့နော်။ကိုလည်းဒီမှာအကျွေးလေးပဲတော့တောက်သွားတာဆိုအကျွေးမကြည့်ဘူးလေ။အဲ့လိုမျိုးပြဿနာအခက်အခဲတွေပတ်စံကိုရေးကြည့်အခက်အခဲတွေတော့ရှိပါတယ်။
ဒီလိုနဲ့မတ်လတွေကနေနေရမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တာအခုဆိုရင်တော့3လကျော်လာခဲ့ပါပြီ။ဒါပေမဲ့ထမ်းဘက်ပြန်သွားပြီးအလုပ်လုပ်လို့ကလည်းမရမြန်မာနိုင်ငံအတွင်းမှာလည်းအလုပ်ရဖို့အခက်အခဲနဲ့ကြုံနေရတယ်လို့မတ်ထီထီချွေကပြောပါတယ်
။အခက်အခဲတော့ရှိရပါတော့အမျိုးသားလည်းဘန်ကောက်မှာနေရ15နှစ်သားလောက်ကလေးကသူကမရဆိုတော့မြန်မာပြည်ရောက်တော့ဒီအလုပ်ကံရလုပ်မလုပ်စားတတ်တာရဲ့ပြီးတော့ဒီလူရလူရအလုပ်တွေပါတယ်မခေါ်တာရဲ့အဲ့ဒါဆိုအမေပဲအမေစီမှာပဲမိသားစုပိုင်းနေတာဆိုတော့အမေပဲကြွေရမယ်ကိစ္စကမသားမိမိသားစု၃ယောက်ပေါ့ခုဆိုမောက်ဆိုင်လေးပေါ့ခလေးလေးမောက်လေးရောင်းတဲ့တဏ္ဍာတပါအဲ့ဒီဆိုင်လေးတော့ပဲဖွင့်တာဒီမောက်ဆိုင်လေးကတော့ခလေးမောက်စားရတယ်ခလေးမောက်ဖူလာတော့အဲ့လိုမျိုးလေးဖွင့်တာ
ဒီလို COVID-19 ကြောင့်ပြည်ပနိုင်ငံတွေကလည်းပြန်လာကြတဲ့မြန်မာနိုင်ငံသားတွေအတွက်လူအပ်တဲ့အကူအညီတွေကိုအစိုးရဒါမှမဟုတ်ရဲရွာအလိုက်အကူအညီဆောင်ရှောက်တာတွေရောရှိပါလားအစိုးရကငွေသားကူညီထောက်ပံ့မယ်လို့ကြားပေမဲ့အခုထိတော့မရသေးဘူးလို့မတ်ထီထီကျွဲကပြောပါတယ
်မရဘူးမဟိုတို့တို့ကြီးညာတာလေဗါလေတိုင်နောက်တူဦးနဲ့ငွေ4000လာအဲ့ဒါပေးတာဟိုတို့လာတော့ကောက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပေးတာမရှိဘူးပေါ့နော်တို့ပထမတော့ငါမိသားစုတစုတစုတွေကိုဆိုတဲ့ဆန်ရှိပြီကအဲ့ဒါမျိုးပေးတယ်အဲ့ဒါပေးတာကတော့အင်အားအမေအမုတ်ဆုံးမဆိုတော့အမေရတယ်ကိုကြည့်ပြီးတော့ပြန်နေတဲ့အတွက်ကဘာမှမပါဘာမှမလာဆက်မဲ့ဆင်းရင်းရတော့အိမ်ရဲ့မိသားစုလိုက်ပြီးပေါ့နော်အမေရဲ့နာမည်ထိုက်ဆောင်လာဆိုအမေရဲ့နာမည်နဲ့အဲ့လိုမျိုးယူရဲညီမတို့ရက်ွက်မှရှိတဲ့အဲ့လိုဆင်းရဲသားအပိုင်းပေါ့ညီမတို့ရက်ွက်ဆိုအဲ့လိုမျိုးယူကောက်ခံပါတယ်ဒါပေမဲ့ဘာတစ်ခုမှမလာဘူးဟု
တ်ဒီလိုအချိန်မှာထိုင်းနိုင်ငံဘက်မှလုပ်ငန်းတချို့ပြန်လည်ဖွင့်လှစ်လာနေတဲ့အတွက်ပြန်ပြီးအလုပ်သွားလုပ်ဖို့ဆိုရမှာလေနေဆက်သွားလာပြီးပိတ်ထားစေမှုပြန်ဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့မတ်တီကျွဲကပြောပါတယ်ဒီလိုအခက်အခဲကြုံနေရတဲ့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာတွေရှိသလိုအိန္ဒိယတရုတ်နိုင်ငံမှာအလုံးလုံးနေရင်ကိုဗစ် -19 ကြောင့်စီးပွားရေးအယောင်ဝယ်တွေထိခိုက်ပြီးတော့နေရပြန်လာကြရတဲ့မြန်မာနိုင်ငံသားတွေလည်းရှိပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်နဲ့ရွှေလီမြို့တွေမှာ၄နှစ်လောက်နေထိုင်လုပ်ငန်းရှာဖွေစားတောက်နေရကနေကိုဗစ် -19 ကြောင့်နေရကိုပြန်လာရတဲ့မတ်ကြီးကြီးမျိုးပြောပြတာကိုလည်းနားထောင်ချင်အောင်ပါ။
ဟိုပထမတော့ဟိုကမူဆယ်ဘက်မှာပဲနေတာပါနောက်ရွှေလီလေးကိုပြောင်းသွားတာတနည်းကျော်လောက်ကြာပြီဟိုယောက်ျားကုံထန်းတာလေယောက်ျားကုံထန်းတာဆိုတော့တိတ်ပြီးအဆင်မပြေဘူးအဲ့ဒါကြောင့်ဟိုဘက်ရွှေလီလေးသွားလို့ရှိရင်ဈေးတွေကရောင်းရင်ကောင်းတယ်ဆိုလို့အပေါင်းတင်နေတာပြောလို့အဲ့ဘက်မှာဈေးသွားရောင်းတာပါအဲ့ဘက်မှာဟိုဆက်ယုံနေမှာကလေးတွေကိုဟင်းလေးပါချက်ရောင်းတာလေဟိုခန်းငါပြီးတော့ဟင်းလေးပါချက်ရောင်းတာပါဒီကိုဗစ်ဖြစ်တဲ့အချိန်ခါမှာဟိုပတ်စပို့တွေပါတယ်မရှိလို့ဖမ်းတာတို့ဘာလို့ညာလို့ဆိုပြီးသူတို့ဖမ်းညာလေမားတွေကတော့ပတ်စပို့တွေပါတယ်လောက်ထားတာဆိုတော့အဲ့လိုမျိုးအဖမ်းတော့မခံရအောင်ဟိုကိုကိုယ့်ရင်းမှာပဲကိုနေပြီးအပြင်မထွက်ရအောင်ဆိုတော့လောက်ကန်စားတတ်ဖို့စိတ်ကြီးထွက်လို့မရတော့ဒီနောက်ပိုင်းကျတော့ကြက်သေးတာလေအင်းအညီမိုင်းအခုကပကူးပြန်တော့မှဆိုတော့လောလောဆယ်ဘာလုံးလုံးလောက်အမှန်ကိုမသိပါဘူးဇင်းရောင်းဈေးဝယ်လေးပဲလောက်စားရင်ကောင်းမလားလို့ပဲစဉ်းစားနေရပါတယ်ရုပ်ကြီးကတော့ပြန်မသွားတော့ဘူး
မတ်ကြီးချီမိုးကတော့ရွှေလီကနေပြန်လာတာရပ်ပိုင်းနဲ့ရှိပါသေးတယ်။လောလောဆယ်အစုရကသတ်မှတ်ထားတဲ့ကွာရန်တင်းနေရာတစ်ခုမှာနေနေရပြီးဒီကွာရန်တင်းကာလကိုဖြတ်တန်းပြီးရင်တော့မိသားစုဆွေမျိုးတွေရှိရာပဲကိုယ်မှာပဲလူကင်စားတောက်တော့မယ်လို့ပြောပါရယ်။မိခင်တယောက်ဖြစ်တာကြောင့်ကိုဗစ်ကာလရုန်းကန်မှုတွေကြားမှာတားဖြစ်သူရဲ့ပညာရေးအတွက်ဆွေးနွေးနေရတဲ့သူလည်းဖြစ်ပါရယ်
။အတက်က6နှစ်ရှိပြီ။သူကအဲရွှေလီထဲမှာပြည်ကြည့်ထားခဲ့တာလေ။အခုဒီပြန်ရောက်တော့တန်းစားတက်မှာပေါ့ဒီကလေးလေးက။ကလေးပညာရေးအတွက်အမစိတ်ကြူတာပါကျန်တာကတော့အမတို့လှုပ်ရှားရုံးကံမှာပေါ့ဒီကလေးပညာရေးပဲအမဆုံးမတိုင်အောင်ထားခြင်းပါဘကူမှာပဲထားမှာဟောစိတ်ကြူတာပေါ့ညီမရဲ့ဘယ်လိုပဲပဲနာပဲကြောင်းထားရင်ကောင်းမလို့ဘယ်တော့ဖွင့်မလို့ကြောင်းနေဖွင့်နေတာကြတော့အစီအဝေးနဲ့ရောဘယ်လိုစီစဉ်မလို့အဲ့ဒါလေးနဲ့စိတ်ကြူနေရတာဒီကလေးတို့က
မတ်တီမိုးလို့လူနေရက်ကိုအခုမှလောလောလတ်လတ်ပြန်ရောက်လာပြီးရှိရွဲ့ပူပင်နေကြတဲ့သူတွေရှိတယ်လို့အစောပိုင်းကာလကလေးကတင်ရောက်လာခဲ့ပြီးအလုံးလက်မဲ့အခက်အခဲတွေ့နေတဲ့သူတွေကလည်းတူနေသေးပါအလုတ်ကရေးရရာမရှိတာလာတွေနဲ့ခြီလာနေပြီးဖြစ်တဲ့မတ်တီကျွဲလို့ဇနီးမောင်နဲ့ဆိုရင်အချိန်ကာလကြာလာတာနဲ့အမျှမိသားစုအချက်တွေပို့ပြီးတော့ဆိုးလာတယ်လို့ပြောပါတယ
်ဝင်ဝင်ရတလားတလားဆိုတော်တော်ထိခိုက်တဲ့အခက်အခဲတော်တော်ကြုံရတယ်အိုင်းမှာပတ်စံပုံပြီးတော့များတယ်ပေါ့နော် သူအလောက်တနည်းအားသာဆိုထိုင်ပတ်ဆက်နဲ့ပမာဏပတ်ဆက်နဲ့ဆိုရင်တလားလို့ဆိုမြန်မာဝင်နဲ့ဆို9သိန်း6သိန်းကအဲ့လိုမျိုးပို့နိုင်။ပါရီလိုကမလဲဆိုတော့ကိုမာကငွေရေးကြီးပေါ့နော်အကြီးငွေရဒီမှဒီမှလို့သိရတာပေါ့နော်ပတ်ဆက်ယူလဲဆိုအတူအားတလားပုံမှန်အဲ့လိုမျိုးတက်နေရတာ။အိုမရှိသင်ရတာလေးဆိုကိုထက်မရှိသင်ရတာလေးဆိုပူလာမများတယ်ပေါ့နော်အဲ့လိုမျိုးလေးတွေငွေကြီးချင်းလေးတွေအဲ့လိုမျိုးလာထောက်ပံ့ပြီးတာမျိုးမရှိသင်ရတာလေးကိုပို့ပြီးတော့အဲ့လိုမျိုးထောက်ပံ့စီတင်တာပေါ့နော်ကိုရက်ကွက်ချက်မှဆိုကိုထက်မရှိသင်ရတာဆိုတာလည်းရှိရတယ်သူကတော့မျှော်မှန်းတာပေါ့တအိမ်တော်၄တောင်ရမယ်ဆိုတော့အဲ့လိုမျိုးကျင်ရတာအဲ့ဒါလိုင်းပေါ်မှာလည်းတအိမ်တော်၄တောင်နဲ့ဆိုပြီးတော့ကျင်ရတာပြီးတော့ပေါ့နော်အခုကတခုမှမရောက်လာကြတော့ဘူးအဲ့လိုမျိုးပြီးရလေပေါ့နော်ဒီဘက်မှာဆိုပို့တော့ဆိုးသေးတယ်ဒီလိုထိုင်းပြန်နေနေလို့နိုင်ငံသားပြန်နေဆိုတာလောက်တည်းဘယ်သူမှမခေါ်ဘူးပေါ့
အစောပိုင်းပြန်လာချိန်တုန်းကဆိုရင်ပြည်တော်ပြန်တွေဖြစ်တဲ့အတွက်ယောဂဘိုးရှိသူတွေလိုအထင်ခံရတာမျိုးနဲ့တောင်ခြုံရတယ်လို့မတ်စီတီချွေကပြောပါတယ
်ဒီမှာတော့လာတဲ့ချိန်ကြီးတုန်းကတော့ဒီထိုင်းပြန်နေမှာယောဂမျိုးတွေ့ဘူးပေါ့နော်တွေ့တာဆိုလို့ဟိုနိုင်ငံကြီးသားတွေရဲ့အဲ့လိုမျိုးယောဂဘိုးတွေ့တာရှိတယ်ဒါပေမဲ့သူကနိုင်ငံပြန်သားဆိုရင်အကုန်လုံးတော့ကတည်းကလိုပဲသူထင်တာတော့ကျုံပ
ါကိုဗစ် -19 ကာလမှာကတော့ထိုင်းကပြန်လာတာပဲဖြစ်ဖြစ်တရုတ်မလေးရှားစင်ကာပူကိုရီးယားဂျပန်ဘယ်လိုနိုင်ငံကပဲပြန်လာလာပြည်တော်ပြန်တွေအတွက်အနည်းနဲ့အများအခက်ခဲတော့ကြုံကြရတာပါဒါကြောင့်ဒီလိုအခြေအနေကြီးအမြန်ဆုံးပြန်လည်ကောင်းမွန်ပြီးအားလုံးအဆင်ပြေစေချင်တယ်လို့မတ်ကြည်မိုးကပြောပါတယ
်ကဘာနဲ့ဝိုင်းဒီလိုကြီးဒုက္ခတွေရောက်ကုန်တာဆိုတော့ဒါကြီးကိုပဲမင်းများပြီးဆုံးပါစီပဲဆူတောင်းပါတယ်ဒီမှာရယ်
လက်ရှိမှာတော့ကမ္ဘာတဝန်ဒီယောဂကုသမှုတွေတိတိတသားထိန်းချုပ်နိုင်တဲ့အခြေအနေကိုမရောက်သေးတာကြောင့်စီးပွားရေးလုပ်ငန်းတွေအရင်လိုအပြည့်အဝပြန်ဖြစ်လာဖို့ကတော့နိုင်ငံအသီးသီးမှရုန်းကန်နေကြဆဲဖြစ်ပါတယ်။မကြုံစဘူးကြုံရတဲ့အခြေအနေဖြစ်သလိုရဲခတ်မှုပမာဏကကြီးမာပြီးခံမရခတ်တဲ့အခြေအနေဖြစ်တာကြောင့်လည်းအခုလိုအခြေအနေမှာပြည်တော်ပြန်ပြီးအပါအဝင်လူသားတိုင်းအချက်အချင်းကြုံနေကြတာပါ။ဒါကြောင့်ဒီယောဂကာကွယ်ကုသနိုင်တဲ့ဆေးဝါးတွေအများဆုံးတွေ့ရှိပြီးအချက်တွေကိုဖြည့်ရှင်းကင်တွင်နိုင်မှုအရေးကြီးနေတဲ့ဆိုရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်။ဒီမှာပြန်ကြည့်ပါရှင
်။အမေရိကန်မိလောင်စုကငယ်စဉ်ကတည်းကပြောင်းရွှေ့နေဆိုင်ခဲ့ပြီးဟောလိဝုဒ်ရုပ်ရှင်လောကကိုဝင်ရောက်ဖို့ကြိုးစားနေသူကတော့ကိုအေဒရီယန်ဇော်ပါ။ကယ်လီဖိုးနီးယားပြည်နယ်အခြေဆိုင်Zos Studio Multimedia Production လုပ်ငန်းတည်ထောင်ထားသူကိုအေဒရီယန်ဇော်အနေနဲ့အမေရိကန်အိမ်မက်တွေကိုဘယ်လိုစူးစမ်းကောင်တွေဖော်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်သုတဆွန်လင်းအမေရိကန်တခွင်အစည်းအဝေးမှာကျွန်တော်အောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာအခု Zos Studio ဆိုပြီးတော့ကိုအေဒရီယန်ဇော်က Multimedia Production လုပ်နေတာပေါ့ဒါအဲလီအခြေစိုက်ပေါ့လေဆိုတော့ဒီ multimedia production အနေနဲ့ဒီဘာရီရိုက်ကူးဖြစ်လဲဘာရီထုတ်လုပ်ဖြစ်လဲဆိုရဲအကြောင်းလေးအရင်စပြောပြပေးရလား
Sure. So, you know, a company of body, yeah, let's say, editorial commercial, they yeah, yeah, photo shoot, they yeah, yeah, TV commercial, number short film, they yeah, yeah, number music video, they MTV, they like, yeah, yeah, number Gavalon travel opera, influencer travel vlog, they yeah, 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 they yeah, yeah, they yeah, 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 the Beverly Hills, my plastic surgeon, you said, you're who you said, who breast implant and boob implant doctor who yait bure all the way to medical doctor to surgical doctor to who ga commercial day linen commercial day so long yait bure small business to large business so long who yait bure jnaraw
so ro di longan ko ho be rong a sa pi lo lut phit da ba le
be a ni sa le so ro ကျွန်တော်ပေါ်ကကျတော့ 2003 ကနေစလိုက်တယ်ဘာဖြစ်လို့ဆိုတော့အဲ 2003 ကကျွန်တော်က 22 years old ပဲဖြစ်တယ်နော်ငငယ်တော့ကနေတရုတ်ဆောင်ဖြစ်လာတယ်ဒါပေမဲ့အဲ့ချိန်မှာ college ကဝင်သွားပြီးဘာတွေ့ရလဲဆိုတော့ဒီ Hollywood ကဝင်သွားတော့ဘာတွေ့ရလဲဆိုတော့ Asian American ဒီရှားတယ်ဗမာတွေပို့အောင်ရှားတယ် film security ကဗမာမဟုတ်ဘူး Asian American မဟုတ်တော့ opportunity ဟိုတရုတ်ဆောင်ဖြစ်ဖို့ရှားတယ်ဆိုတော့ကိုယ့်ကိုယ်လေ့လာပြီးတော့ဟိုတော်ပြီးတော့ဟိုလုံနိုင်ရမယ်ဆိုတော့အဲ့ idea ထွက်လာတယ် so 2007 အနေကိုကိုဟို behind the scenes မှာ producer လိုမျိုး production assistant လိုမျိုး volunteer လုပ်ပြီးတော့အားပါရလေ့လာတယ်ဘလို camera ကင်ရလဲဘလို့ရိုက်ရလဲ so အဲ့အနေဆိုရင် around 2005 ကနေ producer လိုမျိုးစလိုက်ပြီးတော့မှ2007ကနေနည်းနည်း recognition ရလာတယ်ကျွန်တော်ဟိုကြည့်ဆောင်နေဖြစ်တယ်နော် behind the scene လို့ခေါ်နေတယ်အဲ့ project က Emmy Award ရောက်သွားတယ် Academy လိုမျိုးတယ်ဒီ Hollywood မှာအဲ့ပြီးတော့နောက်ထပ်ဟို action movie တွေ by sci-fi TV show တွေဘို့ဟိုလုပ်ပြီးတယ်ဘာဖြစ်လို့လုပ်လဲဆိုတော့ဒီကျွန်တော်ကကြည့်ဆောင်နေရ Asian American or Myanmar ကြည့်ဆောင်နေ Hollywood TV မှာပိုရှိစေခြင်းနဲ့ဆိုတော့လုပ်ပြတာပေါ့အရင်
အခုဆိုရင်ဒါနှစ်တည်းလဲတော်တော်ကြာလာပြီကိုယ်လုပ်ငန်းကိုထူထောင်လာတဲ့ခါကျတော့ဟိုအခုလိုအခြေအနေမျိုးအထိရောက်လာအောင်ဟိုဘယ်လောက်ထိအောင်ဟိုစူးစမ်းပန်းစားနဲ့လုပ်ခဲ့ရပါလဲ
ဘယ်လောက်တော်တော်စူးစမ်းရလဲပြောရမယ်တကယ်ကျတော့လေဘာဖြစ်လို့ဆိုတော့မိသားစုကလည်းတအားဖို့တန်တယ်နောက်ပြီးတော့သူတို့ကလည်းဟိုစိတ်ပူတာပေါ့ကလေးငယ်ငယ်ကတော့ဆိုတော့ကျွန်တော်ကဟိုသူတို့ကဟိုဆရာဝန်ဖြစ်စေခြင်းနဲ့အဲလိုမျိုးကြောင်းသွားစေခြင်းနဲ့ဒါပေမဲ့ကျွန်တော်ဝါသနာပါဟိုတိရစ္ဆာန်ဖြစ်တာဝါသနာတအားပါတယ်ရုပ်ရှင်တွေတအားဝါသနာပါတယ်ဆိုတော့အဲဥစ္စာကိုဟိုစိတ်ကိုဟိုအယုံစိတ်ပြီးတော့ဘာဘာတီးပို့လို့လဲဆိုတော့လူတွေကကျတော့ဒီ industry တဲဝင်ခြင်း rejection ကိုတအားကို face တော့တယ် no ခါဟာပြောခါမယ် 99% no ဖြစ်မယ်နောက်စဉ်းစားကြည့် if you want to ဟိုဘာပဲအလုပ်လုပ်တော့99% of the time ဒီအလုပ်က fail ဖြစ်မယ်ဆိုရင်အလုပ်ဟိုလျှောက်တာ fail ဖြစ်မယ်ဆိုရင်ဘယ်သူကနေဘာဖို့ဆက်လုပ်ချင်တာမှလဲเนาะ so တိကျဆောင်နေအဲ့လိုမျိုးပဲ 99% of the time no ဖြစ်မယ်ဒါပေမဲ့ဆက်သွားနေလို့မှပဲအောင်မြင်တယ်ဆိုတော့တော်တော်လုပ်ချင်တာဝါသနာပါပြီးတော့ဟိုတခြားဥစ္စာကိုတိတ်ဟိုဟိုအယုံစိုက်ဆံမလို့ပဲနဲ့ဒီဥစ္စာကိုပဲလုပ်ချင်မှာပဲလို့အောင်မြင်မယ
်ကိုအီဒီယန်ဇော်ရိုကလည်းပဲเออดีโรงงานเนี่ยกูก็ဝင်လာတဲ့အခါမှာဒါ minority တူဦးအနေနဲ့ဝင်တိုးရတာပေါ့လေဆိုတော့အဲ့လိုတိုးရတဲ့အခါမှာရောလက်ခံအောင်ပေါ့လေကိုဘယ်လောက်ထိအောင်တက်ပြီးစ조사ခဲ့ရပါလဲ
so blue so dollar ဆိုတော့ဒီ comparison တော့မယ်ကျွန်တော်ကအဖြူဘိုးဖြစ်မယ်ဆိုရင်ဟိုတယောက်ဆောင်အမင်ဂျင်နဲ့ဘာပဲဖြစ်ဖြစ်အမင်ဂျင်နဲ့ဆိုရင်ဒီကျွန်တော်ပြမယ်ဆိုဒီ effort က1 out of 10 ဆိုရင်5ဆိုရင် okay ဖြစ်တယ်เนาะ5က average ပဲလေဟိုဟိုချစ်ကောင်းပါတယ်ဟို skill ကလည်း talent က okay ဖြစ်ပါတယ်ဒါပေမဲ့အောင်မြင်နိုင်ဘူးဆို opportunity အများကြီးပဲရှိတယ် Asian American ဖြစ်စဉ်ပူအောင်ခက်တယ်ဘမဆိုရင်ပူအောင်ခက်တယ်ဘာဖြစ်လို့ဆိုတော့ဘမဆိုရင်တိကျဆောင်လည်းမဟုတ်ဘူးအားရပါတောင်းတိကျဆောင်ဖြစ်တယ်ဒါပေမဲ့အားရပါတောင်းတိကျဆောင်ဖြစ်ပြီးတော့ camera အကြောင်းနဲ့နားလဲရတယ်အနောက်ကလည်းနားလဲအကုန်လုံးအားရပါနားလဲမှာပဲopportunity ကိုနည်းနည်းလေးပဲရမယ်နော်ဆိုတော့အဲ့လောက်ခက်ခဲဖြစ်ရတယ်ဆိုတော့တချို့လူတွေပြောတယ်အော်တယောက်ဆောင်ဖြစ်ချင်တယ်ဒါပေမဲ့တအားမစိုးစားချင်ဘူးဒီကချက်တော့ဟိုတခြားဘိုးတွေနဲ့တခြား Chinese or Japanese ပိုတော့အားရပါစိုးစားမယ်ဘာဖြစ်လို့မြန်မာတွေကနည်းနည်းနောက်ကျနေတယ်ဟို first number Asian American ပိုတော့နောက်ကျနေတယ်ဆိုတော့ဗမာကနောက်ဆုံးဖြစ်နေတယ်ဒီ entertainment နဲ့ Hollywood တမှာဆိုရင
်ရုပ်ရှင် line back ကိုသွားဖို့အစီအစဉ်တွေဘာတွေရှိပါလား
ရှိတယ်ကျွန်တော်ကဘာလို့ရလဲဆိုတော့အခုက fundraising တော့တယ် so အခုဟိုမြန်မာတွေကိုဗမာပြည်ကိုသွားတယ်ဟို acting school တွေဟိုကျွန်တော်အလကားဟိုကုညီပြီးတော့ train လုပ်တယ်နောက်ပြီးဒီမြန်မာဟိုတရုတ်ဆောင်လူငယ်တွေကိုဘာ train လုပ်ချင်လဲဆိုတော့ Hollywood standard နဲ့ professionalism ကိုအားပါ train လုပ်ချင်တယ်ကျွန်တော်ဗမာပြည်ခဏခတ်တော့ဟိုကန်ကောင်းသွားတော့ခဏခတ်သွားလိုက်တယ် last year မှာဒီ America မှာကျတော့လူတွေကအချိန်မီစိုးစိုးမလာနိုင်ရင်လှုပ်ရှုပ်တယ်လှုပ်ရှုံရမယ် fire ဖြစ်ရမယ် no excuse ဘယ်သူပဲဖြစ်ဖြစ်နာမည်ကြီးကြီးဖြစ်ဖြစ်ဘလောက်ဟိုပတ်စံရှိရှိမဆိုင် professional မှာ professionalism ဒီချိန်မှာမဆိုဒီချိန်နဲ့ပို့စောပြလာမယ်နောက်ပြီးဟိုလောဥစ္စာအကုန်လုံး prepare လုပ်ရမယ်အဲ့ဥစ္စာ real professional ပဲ so I now to standard machine ပါမအောင်နေနိုင်အောင
်ဒီအလေးမှာ base လုပ်ပြီးတော့ဒီလုပ်ငန်းလုပ်ရတဲ့ခမောကိုယ့်အကူကိုဘယ်လောက်ထိကိုလုပ်ခဲ့တဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်ကျင့်တဲ့အားရမှုရှိခဲ့လဲ
ဘယ်တော့မှကျင့်မနာဘူးဒီအလုပ်တွေဆိုရင်လေအာဘလို့ဆိုရလဲဆိုတော့ဟိုဒီအလုပ်ကခက်ခက်ပိုကောင်းလာနိုင်တယ်ဟိုကင်မရာပိုသေးတိုင်းနဲ့ပိုဒီ product ကိုပိုမြင်နိုင်တယ်ဒါပေမဲ့ကျွန်တော်ကတော့ဘာကိုဂုဏ်ယူရှိလဲဆိုတော့ဒီ non profit တွေကိုကူညီနိုင်တာတအားကိုဂုဏ်ယူကောင်းယူရှိတယ်ဘယ်လိုမျိုးဆိုလို့ဒါလဲဆိုတော့ဒီ non profit ဆိုတော့သူတို့ကပတ်စံဟို raise လုပ်ချင်တဲ့ကလေးတွေကိုစာကျွေးဖို့ or ဟို mental health တွေပါတယ်ကူညီဖို့ hospital ကူညီဖို့သူတို့ကိုကျွန်တော်တို့ video နဲ့ရိုက်ပြီးဝိုင်းရင်သူတို့ thousands to ho hundreds of thousand dollars raise လုပ်နိုင်တာကျတော့ကိုကတအားဟို prideful ဖြစ်တဲ့အားကြီးဟိုစိတ်ချမ်းသာ
Thank you. အခုဆက်ပြီးသိပ္ပံနဲ့မြေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ရံမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်းခေါ်ကော်ဆစ်နဲ့လုပ်ထားတဲ့ရက်တင်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖြစ်အောင်ဘယ်လိုချုပ်ရလဲဆိုတော့ Jasper Knight Company ကခြင်မြင်တဲ့အထည်လိုက် engineer ဦးအောင်စင်ကဒီကိစ္စမှာဆက်ပြီးပြောပြတင်ပါတော့
လုံးများတဲ့မဲ့အမျိုးသားတစ်ခုရှိပါတယ်။စာကြည့်တယ်မဲ့ဆိုတဲ့သုံးလားဆက်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ flat map အမျိုးသားပေါ့ face map အမျိုးသားပေါ့အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ပါလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုးငါးလွာထပ်ပြီးတော့တကယ်ကိုဆေးရုံလုံးကနေမှသုံးနိုင်တဲ့ map အမျိုးသားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ်။
ဆိုတော့ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင် तू ကသူ့ရဲ့ဤပညာရောဆင်ဘယ်လိုဤပညာတွေတောင်းရလဲဆင
်ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင် तू ကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ तू ကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအတ်နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားနဲ့ max ကိုကြည့်မယ်ဆိုလို့ရှိရင်အပေါက်ကလေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီချုပ်ရိုးကိုသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောအောင်လုပ်ပြီးတော့မှအပေါက်ကလေးဖောက်ပြီးတော့မှအဲ့ဒီအရေးပြောပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲ max ကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်။စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်။နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်
။တကယ်လို့ကိုယ်စင်းနဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြည့်မယ်ဆိုရင်တိပအနေကုန်ချမ်းသွင်းပြီးတော့ဒီရင်းမှာနှာခေါင်းဆီးတွေထုတ်ဖို့ကောင်းတယ်ပေါ့နော်။နှာခေါင်း
ဆီးထုတ်ဖို့ပေါ့။
ဟုတ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါတယ
်။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းဆီးကဘယ်လောက်လောက်ရှိမယ်ထင်လဲဆရာ။
ကုန်ကြေးကဘယ်လိုလောက်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမဲ့ကိုထုတ်မယ်ဆိုလို့ရှိရင် automatic skin ပါဆိုလို့ရှိရင်တော့အကြမ်းများပြီးပမာငွေ 3,000 နီးပါးလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက် semi auto ပေါ့လေ automatic မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ 3,600 900ဘဝင်းလောက်ရှိပါတယ်။ဒီ max ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လဆိုလို့တင်တဲ့3လကိုလိုသလိုထပ်ပြီးတော့လိုသလိုချုပ်ပေးတဲ့ရှိအချက်အပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်။အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose bar ကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်။ပြီးလို့ရှိရင်အရာလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကို set ကျွဲပေးဖို့လိုတဲ့ set တစ်မျိုးစားတဲ့လိုပါတယ်။အဲ့အရာဒီကိုတောက်ချောက်တစ်သက်တည်းသုံးလို့ automatic ဖြစ်သွားပါတယ်။တော့ရှောင်းမှုပဲနဲ့တဝက်တစ်ကက်သုံးမယ်ဆိုစီမီအော်တိုမီတီမန်နျူရယ်ဆိုလို့ရှိရင်လိုအပ်မန်နျူရယ်သုံးတာပါအဲ့တော့မန်နျူရယ်မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏက3450ပေါင်ညလောက်ကိုကုန်ကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုဒီနယ်တစ်ခုမှဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ရနိုင်တဲ့အခြေအနေရှိပါတယ်အဲ့ဒီစက်ရုံနေရအနေထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ဒီ production capacity က10 minute ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်။အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးစက်ရုံ3ရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်တယ်လူစုတွေအတွက်ကိုပို့ပြီးတော့သက်သာတဲ့နှုံးသားတွေပေါ့သက်သာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ကြမ်းနေရပေါက်သေးရဆိုလို့ရှိရင်တော့ပဲစခုကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လို့နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲဒီပတ်ဝန်းကျင်တော့လေ
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကကျွန်တော်တို့ကိုဗစ်ဖြစ်ခါစတော့ကတော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြည့်ပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွန့်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ဒီလူတွေရဲ့လက်ရှိအခြေအနေပေါ့လေစာဝင်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့အမတန်ကြီးကိုရှားပါတယ်ဒါကြောင့်မလို့သာပထမဦးဆုံးအဝိမက်စင်အစားထိုးမယ်ဆိုတော့အဝိမက်စင်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရရှိမယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီ။မက်စီယာစာကြည့်ကဲမက်စီယာအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ပြီးတဲ့ပို့ပြီးတော့အမျိုးသားကောင်းတာဆိုလို့ရှိရင် 5000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ။
အခုလောလောဆယ်မှာအဝတ်မက်စီချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရောပုံဘလိုနေမ
လဲ။အဲ့ဒါကအသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်။အဝတ်မက်ဆိုကျွန်တော်တို့ဒီစာကြည့်ကဲမက်စကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီစပန်ပေါက်တဲ့လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တည်းအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေအရွယ်စားကတဲမိုက်ခရိုတော့ရှိပါတယ်အဲ့ဒီတဲမိုက်ခရိုလောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ်တဲမိုက်ခရိုလောက်ကိုအဲ့တော့ဒုတိယအလွာလေးကြတော့အမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ကလန်ပါစကွေယာမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်တဲ့အထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာကဒီလိုပိုက်3မိုက်ခရိုအရွယ်အစားရှိတဲ့အမုံတွေကိုမဝင်နိုင်အောင်ကာပေးပါလေဒုတိယအလွာအကြမ်းများအဖြစ်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်စကူက30ငိုင်းနှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါလေဒီဗိုင်းရပ်စ်ကူးစက်မှုကိုပေါ့လေဆိုလိုတာကဆိုကျွန်တော်တို့အဝတ်မဲ့ကိုလည်းပဲအဝတ်မဲ့နှလွာရဲ့ဓာတ်ထဲမှာအဝတ်မဲ့ဟိုအဝတ်မဲ့ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီ surgical mask disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝတ်မဲ့နှလွာရဲ့ဓာတ်ထဲမှာအလေးအလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micron အရွယ်အစားရှိတဲ့အမှုန်တွေကာကွယ်နိုင်တဲ့ red brown ဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလေးအဖယ်လုပ်မယ်ပေါ့လေအဲ့ level လောက်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
။ချင်းနေတဲ့အထယ်လေး engineer ဥအောင်စင်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤတင်ရကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UAE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်နိုင်ငံကပြည်내18ခုမှာကိုရိုနာဗိုင်းရပ်စ်ဟန်ပုံမတင်းချက်တဲ့ကန့်သတ်မှုတွေချထားဖို့အတွက်အကြံပေးထားတဲ့သမရအင်ဂျူကိုရိုနာဗိုင်းရပ်စ်ဟန်အလုပ်ဖွဲ့ရဲ့မထောက်ပြန်ရသေးတဲ့အစိုးရခံစားထွက်နေချိန်မှာပဲအမေရိကန်မှာဒီရောဂါအကူးဆက်ခံရသူကနေ့စဉ်တိုးနေပြီးထောက်တန်နေမှာတော့အကူးဆက်ခံရသူက 3.6 တန်းကျော်နဲ့ကမ္ဘာမှာအများဆုံးအကူးဆက်ခံရကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။အဲ့ဒီအစိုးရခံစားထဲမှာပြီးခဲ့တဲ့သတင်းပတ်ထဲလူဦးရေတစ်သိန်းမှာလူတရာကျော်အကူးဆက်ခံမှုရှိတဲ့ပြည်နယ်တွေကိုအနည်းယောင်ဆုံးဖြစ်နေဖော်ပြထားပါတယ်။COVID-19 ကာယောဂါကြောင့်ထိခိုက်နေမှုတွေပြန်လည်ထူထောင်နိုင်ရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာ Belgium နိုင်ငံ Brussels မြို့မှာတောက်ချန်တွေကတွေ့ဆုံကြပါတယ်။ EU budget နဲ့ COVID-19 ကာယောဂါပြန်လည်ထူထောင်ရေးရန်ပုံငွေဖြစ်တဲ့ဒေါ်လာ 1.1 trillion အတွက်ဘယ်လိုထည့်ဝင်ကြမလဲဆိုတာကိုညှိနှိုင်းဆွေးနွေးကြမှာဖြစ်တာကြောင့်တိတ်ကိုခက်ခဲမယ်လို့ EU အလက်ကျဥက္ကဋ္ဌဖြစ်တဲ့ Germany နိုင်ငံကဝန်ကြီးချုပ် Angela Merkel ကမျှော်လင့်ထားတာပါ။ဒီပြည်ဆိုင်ဆူဆူဝါဝါခံရတဲ့အာရှနိုင်ငံတွေကိုကူညီပေးနေတဲ့အထက်မှာဘင်္ဂလားဒေ့ရှ်ရေဘေးကမိသားစုတွေကိုကူညီဖို့အတွက်ကုလသမဂ္ဂဘူအရေးပေါ်အခြေအနေတုံ့ပြန်ရေးရန်ပုံငွေအဖွဲ့ကကုလသမဂ္ဂအဖွဲ့အစည်းတွေကိုကနဦးထောက်ပံ့ငွေဖြစ်နဲ့အမေရိကန်ဒေါ်လာ 5.2 တန်းပေးအပ်ထားပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရ Fahrenheit ကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုလူလူလှုပ်ရှားမှုအတွင်းနဲ့စူးစမ်းလှုပ်ဆောင်နေတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတောက်ကြနေမှာပြောပါတယ်။ရှင်နေနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်ပါ။
This program has come to you from the Voice of America, Washington.